Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇွန်လ23ရက်နေ့ကြာသပတေးနေ့မနေ့ဖက်အတန်းနဲ့အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်းနဲ့အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုနန်းလောင်နဲ့အတူပြောပြပေးသွားမှာပါဒီမိနစ်နားဆင်မဲ့သတင်းတွေမှာတော့ယူကရိန်းရှိပိုင်းမှာရုရှားတပ်တွေအပြင်းထန်ဆက်လက်ထိုးစစ်ဆင်နေတဲ့သတင်းအာဖဂန်နစ္စတန်နိုင်ငံမှာအင်အားပြင်းကြေးရင်ရောက်တည်ဆုံးသူ1000ကျော်တက်မနေရှိခဲ့တဲ့သတင်းစရဲထိတန်းရောက်နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်ဒီတော့ဒီရောင်းနေကြတော့ရောင်းနေလာပြီးတော့ဒီကြတဲ့ကြိမ်ရှိုးမလို့ဒီလိုကပြေဆောင်တယ်ကိုဟောရပြေတာပြေဆောင်ရေပေါ်ကြသူတို့ကဘုံတော့ကျွန်တော်တို့ကဥအောင်ချားထားတာလေ
မကွေးတိုင်းနဲ့စကိုင်းတိုင်းနဲ့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်မချမဲပါရဲ့မချမီမာပဲအပြည့်စုံကတော့တော်တော်ဆင်ရပါမယ်စာလင်ကြီးမြို့နယ်တဲ့တိုက်ပွဲတွေဖြစ်ပြီးဖမ်းဆီးခံထားရတဲ့အရသာ40ကျော်ပြန်လွတ်လာပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်အရသာတည်ဆုံမှုဟာ2000ထက်မကနိုင်ဘူးလို့သုံးသပ်သူတွေကပြောဆိုပါတယ်စစ်ပွဲတွေကြောင့်နဲ့မကရာသီဥတုကြောင့်နေရာဆွန့်ခွာရသူတွေလည်းရှိပါတယ်မကြမီမဲ့အပြည့်စုံကိုတင်ပြပေးပါမယ်အခုတော့သတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကတင်ပြပါတော့မယ်ခင်ဗျာ
ယူကရိန်းနိုင်ငံ CPU တွင်ညက်ဒေတာကိုတိမ့်ဖိတ်ဖို့ကြိုးပမ်းနေတဲ့ရုရှားတပ်တွေဟာအပြည့်အထန်ဆက်လက်တိုက်ခတ်နေတဲ့အကြောင်းဗြိတိန်ကာဝေးဝန်ကြီးဌာနကပေါ်ထူးနေမှာသတင်းထုတ်ပြန်ပါတယ်ဒွန်ဘတ်စ်ဒေသမှာရုရှားကအရန်တပ်ဖွဲ့တွေအများပြားချထားဖို့ကြိုးပမ်းနိုင်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါ။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကတော့အရှေ့ပိုင်းလူဟန်ဒေသကစစ်ရေးချင်းတွေဟာခက်ခဲကြမ်းတမ်းတဲ့အကြောင်းနဲ့ကျူးကျော်သူရုရှားတပ်တွေဟာတွန်းမြင့်ဖိအားပေးနေတဲ့အကြောင်းဗီဒီယိုမင်ကွန်းမှာပြောဆိုသွားပါတယ်။အဓိကကြားတဲ့နေရာတွေကယူကရိန်းတပ်တွေကိုဖယ်ရှားနိုင်ဖို့ရုရှားဘက်ကကြိုးပမ်းနေကြောင်းလဲပြောပါတယ်။လူဟန်ဒေသအုပ်ချုပ်ရေးမှူးကတော့နေရာကမှာမိလာမှုတွေ၊နိုင်မပြတ်လက်နက်ကြီးပစ်ခတ်မှုတွေနဲ့ငရဲပြေရောက်နေသလိုအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း AP3 ဌာနကိုပြောဆိုခဲ့တာပါ။ CVO တွင်ညမျိုးကယူကရိန်းတိုက်ခိုက်ရေးသမားတွေနဲ့အရသာ900လောက်ခုလုံနေတဲ့ Azov Darus ပစ္စည်းစက်ရုံမှာတိုက်ခိုက်မှုတွေအပြင်းထန်ဖြစ်နေတယ်လို့လည်းပြောပါရယ်။ Luhansk ဒေသ95ရာခိုင်နှုန်းကိုရုရှားတပ်တွေထိန်းချုပ်ထားပြီးယူကရိန်းတပ်တွေက Darus စက်ရုံတစ်ဝိုက်လောက်ကိုသာထိန်းချုပ်ထားနိုင်တဲ့အကြောင်းလဲ AP3 ကဖော်ပြခဲ့တာပါ။မြစ်ပကန်းကစစ်မှုလုပ်ငန်းတွေရှိရမျိုးဖြစ်တဲ့လစ်စစ်ချန့်ပါလဲရုရှားတပ်ဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်တိုက်ထိခိုက်ပျက်စီးမှုတွေကြီးမားတဲ့အကြောင်းလဲလူဟန်ဒေသအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။ရှေ့ပိုင်းဒေသကိုကာကွယ်ဖို့ခက်ခဲတဲ့အကြောင်းယူကရိန်းသမ္မတကလက်ခံပြောဆိုထားပေမဲ့ရုရှားတပ်တွေကယူကရိန်းရုရှားတပ်တွေကယူကရိန်းတပ်တွေရဲ့ခုခံမှုတွေနဲ့ဆက်လက်ရင်ဆိုင်သွားမှာဖြစ်ကြောင်းလဲပြောဆိုထားပါတယ်။
ယူကရိန်းတပ်ပုံဆရာလက်ဖြစ်မတန်ကာထုတ်လုပ်သူလက်ဖြစ်တဲ့ Max Levin နဲ့သူ့ကိုလုံခြုံရေးယူပေးတဲ့တပ်သားတယောက်ကိုရုရှားတပ်ဖွဲ့ကတပ်ဖြတ်ခဲ့တယ်လို့နေစီမချာသတင်းထောက်များအဖွဲ့ RSF ကပြောပါရယ်။ယူကရိန်းမြို့တော် Kiev အနီးမှာပျောက်သွားတဲ့အဝေးထိန် drone ယာဉ်ကင်မရာကိုလိုက်ရှာတဲ့အချိန် Max လက်အတွင်အသက်ခံရတာဖြစ်တယ်လို့ဒီဖြစ်ရပ်ကိုစုံစမ်းခဲ့တဲ့ပြည်သူ့အခြေစိုက် RSF အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။မေ24ကနေဇွန်3ရက်နေ့ထိစုံစမ်းမှုအတွင်း RSF ကရရှိခဲ့တဲ့သတင်းအချက်အလက်တွေနဲ့တပ်သေးအထောက်အထားတွေရ Levin နဲ့โอเลนสกีชานาชอฟโตကိုရုရှားတပ်တွေကမော့စ်ချန်ယွာနီမာမတ်လ23ရက်နေ့ကတပ်ဖြတ်ခဲ့တာဖြစ်တယ်လို့အစင်ခန်းစာမှာပြောထားပါဗျ။သူတို့နှစ်ဦးကိုစစ်ဆေးမေးမြန်းပြီးမှတပ်ဖြတ်ခဲ့ပုံရတယ်လို့နှိပ်စက်ခဲ့ပုံလည်းတွေ့ရတယ်လို့ပြောပါရယ်။ RSF စုံစမ်းရေးအဖွဲ့ကောင်ဆောင်အာနိုဖရိုကနဲ့အတူယူကရိန်းမှာလာဗင်နဲ့အတူတွဲလုပ်ခဲ့ပူတဲ့ပြင်သစ်နိုင်ငံသားစစ်တပ်ပုံတရင်ထောက်ပက်ထရစ်ချော်ဗဲလ်တို့ကဥဆောင်ပြီးတော့စုံစမ်းခဲ့တာပါ။ရုရှားတို့ရဲ့ကျူးကျော်စစ်ကိုတပ်ပုံရိုက်မှတ်တမ်းပြုစုနေတဲ့လာဗင်ရဲ့ drone ကင်မရာကိုလိုက်ရှာကြတဲ့အချိန်သူတို့နှစ်ယောက်ကိုရုရှားသက်သားတွေဖမ်းဆီးတော့ဖြစ်တယ်လို့စုံစမ်းရေးအဖွဲ့ကကောက်ချက်ချခဲ့ပါတယ်။အခင်းဖြစ်တဲ့နေရာကရတဲ့တပ်သေးအထောက်အထားတွေထဲမှာကြီးစံတွေဘသူဘွားဖြစ်ကြောင်းဖော်ပြတဲ့ဆက်ရအထောက်အထားတွေဒီအနေနဲ့နမူနာတွေအပြင်မိကျွန်းနေတဲ့ Lavin ရဲ့ Fort Maverick ကားနဲ့အခြားပစ္စည်းတွေအရသူတို့အသက်ခံခဲ့ရတယ်ဆိုတာညွှန်ပြနေတယ်လို့ RSF ကပြောပါတယ်။ကလေးလေးယောက်ဖတ်ခဲ့တဲ့40အရွယ် Lavin ဟာယူကရိန်းစစ်ပွဲအတွင်းအသက်ခံရတဲ့တရင်သမားရှိဦးထက်ကတူပါဝင်ဖြစ်ပါတယ်။သူ့ရဲ့အလောင်းကိုဧပြီလ၂ရက်နေ့ကတအုပ်တစ်ခုထဲမှာတွေ့ခဲ့တာပါ။သူဟာယူကရိန်းသတင်းမီဒီယာတွေ Writer BBC နဲ့ AP အပါအဝင်နိုင်ငံတကာသတင်းဌာနတွေမှာပါလှုပ်ကိုင်းခဲ့သူလည်းဖြစ်ပါတယ်
။ယူရပတ်တမကအီယူရဲ့၂ရက်ကြာထိပ်သီးအစည်းအဝေးမှာယူကရိန်းနိုင်ငံကိုဖော်ဝင်ဖြစ်လက်ခံရေးကိစ္စအဓိကဦးစားပေးဆွေးနွေးကြဖို့ရှိနေပါတယ်။ EU ဖော်ဝင်ဖြစ်ရေးယူကရိန်းရဲ့ရှောက်ထားမှုကို လက်ခံလိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲဥရောပကောင်စီရဲ့လက်ရဥက္ကဋ္ဌပြည်သူနိုင်ငံကပြောဆိုလိုက်ပါတယ်
dernière et nous avons une discussion aujourd'hui qui a permis de montrer
Sunni Pia now အဖွဲ့ဝင်ဖြစ်လက်ခံမှုအတွက်အားလုံးကသဘောတူခဲ့ကြပါတယ်လို့ပြည်ထောင်နိုင်ငံရဲ့ဥရောပရေးရာဝန်ကြီး Clement Bong ပြောဆိုသွားတာပါယူကရိန်းအပြင် Moldova နဲ့ Georgia နိုင်ငံတွေရဲ့အဖွဲ့ဝင်ဖြစ်လျှောက်ထားချက်တွေကို EU ခေါင်းဆောင်တွေတရားဝင်မဲခွဲဆုံးဖြတ်ချက်အမှဖြစ်တဲ့အကြောင်းလဲပြောဆိုသွားပါတယ်ယူကရိန်းကတော့နိုင်ငံပေါင်း28နိုင်ငံမှာပါဝင်တဲ့ EU မှာဖော်ရဖြစ်အမြဲဆုံးလက်ခံမှုတိုက်တွန်းနေတာဖြစ်ပါတယ်ပေါ်တူဂီနဲ့ဒိမတ်တို့လို EU ဖော်ဝင်နိုင်ငံတချို့ကတော့အစိုးရမှလက်ခံမှုတွတ်ဆုပ်တဲ့သဘောထားတွေပြောဆိုထားပေမဲ့ဥရောပကော်မရှင်ရဲ့အကြီးအကဲအာဆူလာဗွန်ဒလီယန်ကတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲအခိုင်အမာထောက်ခံမှုပေးထားပါတယ်ဒါပေမဲ့ယူကရိန်းကလိုလားနေတယ်လို့မြန်မြန်ဆန်ဆန်ဖော်ဝင်ဖြစ်ဖို့တော့ဥရောပခေါင်းဆောင်တွေကလက်ခံမဲ့ပုံမပေါ်ပါဘူးတမန်အားဖြင့် EU ဖော်ဝင်ဖြစ်ဖို့နှစ်နဲ့ချီဒါမှမဟုတ်ရင်လည်းဆယ်စုနှစ်နဲ့ချီကြာမြင့်လေရှိရပါတယ်EU ထည်သည့်အစည်းအဝေးမှာတော့ရုရှားနဲ့ဆက်ဆံရေးယိုယွန်းလာနေတဲ့အခြေအနေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်
။ရုရှားအစိုးရကကြောရုံနောက်ခံပေးထားတဲ့အွန်လိုင်းကနေထုတ်ဖောက်တက်ခဲ့သူဟက်ကာတွေကယူကရိန်းနိုင်ငံကိုထောက်ခံအားပေးနေကြတဲ့နိုင်ငံ40ခုကအစိုးရအေဂျင်စီတွေ Think Tank ပညာရှင်အဖွဲ့တွေစီးပွားရေးလုပ်ငန်းတွေနဲ့အကူအညီပေးရေးအဖွဲ့တွေကိုပြင်မာထားပြီးတော့မဟာဗျူဟာကြကြထောက်လာနေတယ်လို့ Microsoft ကုမ္ပဏီကပြောပါတယ်။online ကနေတက်ခဲခံရတဲ့အနေဆုံးကွန်ပျူတာကုန်ရက်တစ်ခုကနေ hacker တွေရသွားတဲ့ data အချက်အလက်က29ရာခိုင်နှုန်းရှိတယ်လို့ Microsoft ရဲ့ပုံထုနဲ့ထုတ်အစည်းအကားသားမှာဖော်ပြထားပါတယ်။ hacker တွေပြစ်မှတ်ထားတိုက်ခိုက်မှု3ပုံ2ပုံလောက်ကမြောက်အတ္တလန်တိတ်စာချုပ် NATO တပ်ဖွဲ့ဝင်နိုင်ငံတွေဖြစ်တယ်လို့လည်းအစည်းအကားသားမှာဖော်ပြထားတာပါ။ cyber တက်ခိုက်ရေးသမားတွေရဲ့နံပါတ်1ပြစ်မှတ်က American ပြည်ထောင်စုဖြစ်ပြီးသူ့နောက်နံပါတ်2နေရာမှာတော့ Ukraine နိုင်ငံအတွက်လက်နက်တွေကြားခံပို့ပေးနေတဲ့ Poland နိုင်ငံကဖြစ်ပါတယ်။ပြီးခဲ့တဲ့နလတာကာလအတွင်း Denmark, Norway,ဖင်လန်၊ဆွေဒင်နဲ့တူရကီနိုင်ငံတွေမှာလည်းစိုက်ဘာတိုက်ခိုက်မှုတွေတိုးပြီးတော့တွေ့လာနေရပါတယ်။ယူကရိန်းဘက်ကခုခံကာကွယ်ဖို့နိုင်ငံတွေပူးပေါင်းလုပ်ကွင်လာတဲ့အတွက်ရုရှားထောက်လှမ်းရေးဘက်ကလည်းယူကရိန်းမဟာမိတ်အစိုးရအဖွဲ့တွေကိုအွန်လိုင်းကနေထိုးပေါက်ပြီးတော့ data တွေရယူဖို့အရှိန်မြင့်ကြိုးပမ်းလာတာဖြစ်တယ်လို့လည်းစာမျက်နှာ28မျက်နှာပါအစင်ခါသားမှာဖော်ပြထားပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အန်တမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံရှစ်တောင်ပိုင်းမှာအင်အားပြင်းငရင်လှုပ်ခတ်မှုကြောင့်လူပေါင်းတစ်ထောင်ကျော်သေဆုံးပြီးရာနဲ့ချေထိခိုက်ဒဏ်ရာရတဲ့အကြောင်းတာလီဘန်အာဏာပိုင်ကပြောပါရယ်ဗိုလ်ထုနှင့်စော်ဘန်ကငရင်ညောင်းသေချေထိခိုက်သူအရေးတွေဟာပိုထိုးလာနိုင်တယ်လို့လည်းကယ်ဆယ်ရေးဝန်ထမ်းတွေကပြောပါရယ်ပါကစ္စတန်နဲ့နေဆက်နိုင်ငံရှစ်တောင်ပိုင်းကပက်တီကာနဲ့ကိုစပီနယ်တွေမှာထိခိုက်မှုတွေအများဆုံးဖြစ်တဲ့အကြောင်းလဲတာလီဘန်စုရဲ့ကပေးအနေစီမံခန့်ခွဲမှုဆရာဒုတိယဝန်ကြီးမော်လာဝီရှရာဖူဒီမုစလင်ကပြောပါရယ်အင်အား 6.1 ရှိတဲ့ငရင်ဟာကိုစပီနယ်မြို့တော်နဲ့44ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်တာလို့လည်းအမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောဆိုထားပါရယ်ဒေသခံသတင်းထောက်တင်တဲ့မျက်မြင်တွေ့သူတွေကတော့သေဆုံးသူ 2,500 လောက်ထိရှိနေတယ်လို့ခန့်မှန်းထားကြတာပါဘက်တီကာပြည်နယ်ကခရိုင်တစ်ခုမှာအနည်းဆုံးသေဆုံးသူ 1,000 လောက်နဲ့ဒဏ်ရာသူ 1,500 လောက်ရှိတယ်လို့လည်းအုတ်ချိုရမှုက VOA ကိုပြောဆိုထားပါရယ်ငရင်ညောင်းထိခိုက်သေဆုံးမှုတွေအတွက်ဝန်ထမ်းကြောင်ကုလသမဂ္ဂအကြီးအကဲကျင်းရချက်ထုတ်ပြန်ပြောဆိုလိုက်သလိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကလည်းဝန်ထမ်းစကားပြောကြားထားပါတယ်
။ဒီသတင်းပတ်ကုံကစပြီးတော့မက္ကဆီကိုကနေတင်ပို့လာမဲ့ကလေးနုံမုံဘူ16တန်တည်ယူပို့ဆောင်မှုလွယ်ကူချုံးမွေးမှုရှင်အောင်ကူညီမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပုတ်ထုံးနေမှာကြေညာပါတယ်။အမေရိကန်ကကလေးနုံမုံထုတ်ဆက်ယုံပိတ်လိုက်တဲ့အတွက်နိုင်ငံတော်နှုံမုံပြက်လက်နေတဲ့အပေါ်အစိုးရကဝိုင်းပြီးတော့ကူညီတာပါ။ Nestor ဆက်ယုံထုတ် Gaba Goodstar Gentle ကလေးနုံမုံအလေးချိန်ပေါင်တန်းလောက်တင်လာမဲ့ကုံကားတွေကိုအဆင်ပြေအောင်အမေရိကန်ဂျမားရေးနဲ့လူသားရင်းမြစ်ဌာန HHS ကကူညီပေးမယ်လို့သမ္မတအင်ဖီရိုကပြောပါရယ်။ဒါဟာအမေရိကန်ကိုလက်ရှိချိန်တွင်တင်ပို့ထားတဲ့နှုံမုံပမာဏရဲ့နှစ်ဆနှစ်ပါရှိပါရယ်။ဥရောပနဲ့ဩစတြေးလျကကလေးနှုံမုံတွေလည်းကုန်တင်လျင်တွေနဲ့အမေရိကန်ကိုတင်ပို့ထားပြီးဖြစ်တယ်လို့ဒီသတင်းပတ်ကုံလောက်မှလည်းကုန်တင်လျင်နေစည်းနဲ့နှုံမုံတွေထောက်ရထပ်ပြီးတော့ရောက်လာဖို့ရှိနေပါရယ
်။ယူကရိန်းကိုရုရှားကျူးကျော်တက်ခတ်မှုနဲ့နောက်ဆက်တွဲလောင်စာဆီဆဲချင်းမြုံမှုတန်ခံရတာတွေကိုတက်တရာရစီဖို့ဘူဆူရကလောင်စာဆီခွန်ကောက်ခံမှုတွေကိုယာယီစိုက်ထားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်
။ Today I'm calling on Congress to suspend the federal gas tax for the next 90 days
နွေရာသီကာလခီးသွားရာသီတခြားဖက်ဒရယ်ဆွေးရရဲ့လောင်စာဆီအခွန်ကောက်ခံမှုတွေကိုရပောင်း90ကျားစိုက်ထားပေးဖို့ကွန်ဂရက်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်လို့သမ္မတဘိုက်ဒင်ဗိုလ်ထုနေ့ကပြောလိုက်တာပါစီတကာလန်ကို 18.4 စင်အခွန်ကောက်ခံနေတာကိုစက်တင်ဘာလအထိစိုက်ထားပေးဖို့တိုက်တွန်းမဲ့အကြောင်းသမ္မတရဲ့မိန့်ခွန်းမတိုင်ခင်မှာပဲအင်ဂျီရိုကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ကွန်ကောက်ကမှုဆိုင်ငံလက်ယုံနဲ့ဈေးတက်နေတာတွေတက်တာသွားမှာမဟုတ်ဘူးဆိုတာကိုသမ္မတအနေနဲ့လက်ခံထားပေမဲ့ယူကရိန်းစစ်နဲ့ကြုံနေရချိန်မှာအမေရိကန်ပြည်သူတွေအသက်ရှူချောင်းလွတ်တော်ကအတက်နိုင်ဆုံးကြိုးပမ်းတင်တယ်လို့ယုံကြည်ထားတဲ့အကြောင်းလည်းအင်ဂျီရိုကပြောပါတယ်အမေရိကန်မှာလောင်စာဆီပေါ်ကောက်ခံရရှိတဲ့အခွန်ငွေတွေကိုတော့ဆောက်လုပ်ရေးစီမံကိန်းတွေမှာတုံးဆွဲလေးရှိပါတယ်လောင်စာဆီအခွန်ဆိုင်ငံမှုကြောင့်ခံမှန်းကြီး7ဘီလီယံလောက်ဆုံးရှုံးရမှာကိုတခြားဝင်ငွေတွေနဲ့ကာမိနိုင်တယ်လို့လည်းသမ္မတကပြောဆိုထားပါတယ်အမေရိကန်မှာစီစည်းတွေတက်လာနေရမှာအခုဆိုရင်တော့ပြင်းပြတကားလန်ကို $5လောက်ထိရှိနေပါတယ
်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာဖမ်းမိခဲ့တဲ့များတဲ့အကြီးဆုံးမြန်မာစပအုံးမွေကြီးတကောင်ကိုဇီဝဗေဒပညာရှင်အဖွဲ့တစ်ခုကဖမ်းမိခဲ့ပါတယ်အလေးချိန်115ပေါင်ရှိပြီးတော့18ပေရှိတဲ့စပအုံးမွေအမကြီးမှာဥ122လုံးရှိနေတာကိုလည်းတွေ့ရပါတယ်ဖလော်ရီဒါအနောက်တောင်ပိုင်းကသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကစပအုံးမွေတို့ရဲ့လှုပ်ရှားမှုဥပပွားပုံပြုံမှုနေတိုင်းပုံနဲ့မွေတိုက်တွေကိုလနိုင်ဖို့မွေကိုထောက်လန်းကရိယာတွေတက်ပြီးတော့လွတ်ထားပေးတာပါမွေလေလာရေးအဖွဲ့လုပ်ငန်းမန်နေဂျာ Ian Batusis ကဒီနိုးလို့နာမည်ပေးထားတဲ့မွေထီးကြီးတစ်ကောင်ကို Everglades အနောက်ဘက်မှာအရမ်းမှလွတ်ပြီးတော့စပအုံးမွေတွေကိုလေလာနေတယ်လို့ပြောပါတယ်ဖလော်ရီဒါပြည်နယ်မှာဩဂုတ်လရောက်တိုင်းစပအုံးမွေတွေကိုတရင်နှစ်ပတ်ကြာလိုက်ဖမ်းပြီးတော့ရှင်းလင်းတဲ့အစီအစဉ်ရှိပါတယ်ဒီအစီအစဉ်မှာပါဝင်တဲ့မွေအများဆုံးဖန်နိုင်သူကိုဒေါ်လာ2500အထိစုချတာဖြစ်ပါတယ်။မိနစ်3ကတော့ပြည်နယ်25ခုကလူပေါင်း600ကျော်ဖလော်ရီဒါမွေဖမ်းပွဲမှာပါဝင်ခဲ့ကြတာပါ။2013ခုနှစ်ကစတင်ခဲ့တဲ့စပတ်အုံးမွေဖယ်ရှားရေးအစီအစဉ်ကနေဖလော်ရီဒါပြည်နယ်အနောက်တောင်ပိုင်းမိုင်တရာပတ်လေကစပတ်အုံးမွေ1000ကျော်ကိုဖမ်းဆီးဖယ်ရှားပြပါပြီ။ဖလော်ရီဒါမှာအရင်တုန်းကဖမ်းမိခဲ့တဲ့အကြီးဆုံးစပတ်အုံးမွေက185ပေါင်အထိရှိတာဖြစ်ပါတယ်။
သတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြသွားတာပါ VOA ရဲ့ကြာတာပတင်းနေမနေ့ပတ်အတန်လွင်စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လိုက်ပြီးတော့ကျွန်တော်တို့သတင်းဖေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့မကွေတိုင်းဒေသကြီးမင်းမှုခရိုင်ပွင့်ပူမြို့နယ်အတွင်းမဲဇလီချိုးတရာထိပ်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထက်မနည်းကြာဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကသာဆုံးခဲ့သလိုစစ်ကောင်စီဘက်ကလည်းတဦးသေဆုံးခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ကံသစ်ချေးရွာနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်က12ဦးသေဆုံးခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
။မကွေတိုင်းဒေသကြီးမင်းမှုခရိုင်ပွင့်ပြူမြို့နယ်အပိုင်းပသိမ်မုံရွာလမ်းပေါ်မှာရှိတဲ့မဲဇလီကျိုးတရာထိပ်မှာဇွန်လ22ရက်ဗုဒ္ဓဟူးနေ့မနေ့လင်းရကြီးအချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးနင်းလာတဲ့ကားကိုစစ်ကောင်စီကတားမြစ်စစ်ဆေးရာကနေတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာပါတိုက်ပွဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထက်မနည်းသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကလည်း2ဦးသေဆုံးခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မကွေးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်2ဦးကအခုလိုပြောပြပါတယ
်ဖြစ်စဉ်ကမနေ့4နာရီခွဲဝန်းကျင်ပေါ့နော်ဒီမကွေးတိုင်းမြန်မာခရိုင်ဒီပုံပြပိုင်းတွေကမဲဆီကျိုးတာထိတ်မှာပဲဖြစ်သွားတာပြ။ဒါနဲ့အဲ့ဒီဒီကွေးဝင်းကျင်မှာဖောသားကိုဖောသားကိုဘုံမူးမင်းပိုင်စုဦးစီးတဲ့အဖွဲ့ပေါ့နော်အဲ့ဒါကသူတို့စစ်ခိုင်းဟောပေါ့နော်အကောက်ကိုရခိုင်းပြီးတော့ဒီရှိခေါင်းငန်းတွေကကားဆရာဟောဆရာဟောအမဆင်းဝတ်စုပြီးတော့သူတို့ကစစ်တယ်ကဒီကားကိုရခိုင်းပြီးတော့ကားတွေကိုတက်ပြီးစစ်တယ်အချိန်မှာဘူဘူမြန်မာဆိုရဲတက်သားတယောက်ရဲ့ကားပေါ်ကိုတက်ပြီးစစ်တဲ့အချိန်မှာတနက်ပြီလေကအဲမှာတနက်ပြီမြင်တာနဲ့ပဲတက်သားတယောက်ကအဲ့ဒီဘုံဒီလက်ပြဘုံပေါ့အဲ့တော့ထုတ်ချပြဲပြီးတော့ကားပေါ်ကနေဆင်းပြေးတာဒီပြောင်းလုံးဆင်းပြေးတယ်မှာဒီဘူဘူမြန်မာဆိုကဒုကျဲတတော်ကျဲဖြစ်ပြီးတော့ဒီဘုံဒီဆော်ပြီးပြေးတဲ့တက်သားကတော့ဒီဘာမဟုတ်ဒီစစ်စစ်လုံးမှာအရေးပေါ်အနေနဲ့ဟိုဖက်ရတယ်ပေါ့နောက်ဆုံးရတာတော့သူတေးသွားတယ်လို့သိရတယ်ဗျအပြန်အလှန်ပြစ်ခတ်မှုတွေဖြစ်တယ်ဗျအဲ့ဒီဘုံကြီးစားပြီးတဲ့အချိန်မှာပြန်လဲ ပြစ်ခတ်မှုတွေကားပေါ်မှာပါလာတဲ့ဒီပီဒီရဲ့ရဲဘော်တွေကလည်းအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ကြတာခုနှစ်လုံးနှစ်ကြိမ်ဒီကျူလာဆိုတော့14လုံးပေါ့14လုံးကိုကားစီရာကတော့ထပ်ပြေးလို့ဆိုပြီးတော့9မိုင်လောက်ထိတော့အနောက်ကနေလိုက်ကြည့်တယ်သူ9မိုင်လောက်ကဝစီကိုပြေးနိုင်ခဲ့တယ်ပို့တော့တော်နေပြီစားရတယ်အဖွဲရပဲရင်းဆိုင်ပြေးပြီးတော့ပဲပြတ်တက်ခံရတဲ့အတွက်ဒီ body 15လောင်းတကြိမ်ဖြစ်တယ်ပေါ့။အဲဆင်းရောက်ဖမ်းမိသားတွေကအဲတယောက်ကတော့ရင်ဘက်ကိုကြီးကြီးထားပြီးတော့တယောက်ကတော့မျက်နှာမိရထားတယ်ပေါ့
။ဖြစ်ကတ်မှုတွေဖြစ်ပွားပြီးနောက်မှာမဲဇလီတရားကိုပိတ်ဆို့တာတွေလုပ်ပြီးဖြတ်တန်းသွားလာခြင်းကိုပိတ်လိုက်တယ်လို့စစ်ဆေးတာတွေလည်းတင်းတင်းကြပ်ကြပ်လှုပ်ဆောင်နေရလို့ဒေသခံတွေကပြောပါတယ်။တေဆုံးသူတွေကိုတော့ပွင့်ဖြူကဆယ်တော်တုတန်မှာမိသကြိုခဲ့ပါတယ်။ဒါကမကွေးတိုင်းကအခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လဲစစ်ကောင်စီတပ်တွေစီးနှင်းလိုက်ပါလာတဲ့ကားကိုဇွန်လ22ရက်မနေ့ပိုင်းမှာဒေသခံကကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်ကဆက်သက်ဦးတေဆုံးခဲ့တယ်လို့တိုက်ပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူကအခုလိုပြောပါတယ်
။ဟိုအခုနိုင်ကျွန်တော်လေစစ်ကောင်စီကနေကျွန်တော်တို့ညာကိုလေလာပြီးတော့ဒုတိယတကြိမ်အချို့လို့ကျွန်တော်ကသတင်းရလို့ကျွန်တော်တို့ကန်ဒစ်စံပြရှိရရဲ့အနောက်ဘက်ကနေရမှာပေါ့ဗျာ။ကျွန်တော်ကတိစောင့်တယ်ကိုဟိုပြစ်တာပြစ်တဲ့ကြီးပေါ့ဗျာကျွန်တော်ကပေါ့တော့ဝင်လိုက်လာကျွန်တော်တို့ကဥအောင်ချားတော့တာလေစစ်ကောင်စီဘက်ကကားပေါ်မှာကကိုရကုန်းကြလာတယ်ရောခါလမရော7ယောက်ပြီ
အပြန်အလှန်ပြစ်ခတ်မှုအတွင်း3ပွင့်နဲ့ရဲတအူးအပါအဝင်လက်နက်စတက်လက်ကိုလည်းတင်စီရမိခဲ့ပါတယ်လက်ရှိအချိန်မှာစစ်ကောင်စီတပ်တွေနည်းမြင်ရှင်းလင်းရေးလုပ်ပါနိုင်တဲ့အတွက်ဒေသခံကြေးရွာသားတွေဟာထွက်ပြေးသိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဟာကန်တစ်ကြေးရွာကိုပထမအကြိမ်မီးရှို့တုန်းကနေ90ကျော်နဲ့စစ်ပစ္စည်းတွေမီးလောင်ကျွမ်းသွားပြီးလက်ရှိအချိန်ထိကန်တစ်ကြေးရွာသား20ကျော်အဖမ်းခံခဲ့ရပြီးဆယ်ယောက်ကိုစစ်ကောင်စီရဲ့တပ်ဖြတ်တာခံရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ရန်ကုန်ကဖေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြသွားတာပါဆက်လက်ပြီးတော့စကိုင်းတိုင်းတွေကအခြေအနေတချို့ကိုတင်ပြပါဦးမယ်စကိုင်းတိုင်းစာလင်ကြီးမြို့နယ်လက်ပတောင်းတောင်ကျင်းနီစီမံကိန်းအနီးကမိုးကျိုးပြင်မြောက်ကျေးရွာနဲ့ဆယ်တဲ့ကျေးရွာဟောင်းကကလေးတွေအပါအဝင်အမျိုးသား40တဲ့မင်းကိုဇွန်လ22ရက်နေ့မှာစစ်ကောင်စီတပ်တွေကဖမ်းဆီးထားပြီးညနေဘက်မှာပြန်လွတ်ပေးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားတာပါခင်ဗျာ
။စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ပတောင်းတောင်ကျင်းနီစီမံကိန်းအနီးကမိုးကျိုးပြင်မြောက်ကျေးရွာနဲ့ဆယ်တဲ့ကျေးရွာအဟောင်းကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးရွာတွေကိုမီးရှို့တာကျေးရွာသားတချို့ကိုတပ်ဖြတ်တာအပြင်လူငယ်တွေပါဝင်တဲ့အမျိုးသား40လောက်ဖမ်းဆီးခဲ့ပါတယ်။ဗုဒ္ဓဘူးနဲ့မနဲ့ကလေးကနေဖမ်းဆီးထားတဲ့ရွာသားတွေကိုပြန်မလွတ်ပေးတာကြောင့်ညပိုင်းမှာတော့နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်ဆိုပြီးလက်ပတောင်းဒေသခံတဦးကအခုလိုပြောပြပါတယ်
။ဟုတ်ခုနကြီးကျော်လောက်မှာတော့ဒေသတိုက်ပွဲတွေဖြစ်ကြတယ်။အဲနိုင်ဝက်လောက်တော့ဖြစ်တယ်ပေါ့။ပထမဆုံးဝပောင်ဖက်ချမ်းကနေမှလက်နက်ကြီးတွေနဲ့ပြစ်တော့ဒီကျွန်တော်တို့ကိုရွာနာကအဲဒီကန်ချင်းဆိုတာရှိတယ်သူလေကွင်းလို့ပေါ့။အဲကန်ချင်းကိုလက်နက်ကြီးကြိုက်ကွဲအောင်ရှိတယ်အဲ့ဒီမှာအလုံးရာဒီရာဒါရီအရဖတ်ပြီးကြတာပေါ့ဗျာအဲအတိုက်ပွဲနေတာတော့အဲ့လိုဖြစ်ပြီးတော့နိုင်ဝက်လောက်ကြအောင်တော့အပြန်လန်ဒီဘက်ကဒီဘက်ကကာကွယ်ရေးတပ်ပြင်းနဲ့ပြစ်ကြရဲနိုင်ဝက်လောက်ရောက်ကြတယ်ဗျာတိုက်ပွဲဖြစ်တာကတော့အဲ့ကဝေးပြစ်တွေနဲ့ပြစ်ကြရဲတဘောပဲဗျာအဲဒီလိုနှစ်ဖက်ရင်ဆိုင်ပြီးတော့အနီးကပ်ဖြစ်တဲ့တိုက်ပွဲမျိုးမဟုတ်ဘူးစစ်တပ်ဘက်ကလည်းဝမ်ပေါင်ကုမ္ပဏီတွေကနေလမ်းပြီးတော့ဒီတုံစွာဘက်ကိုလမ်းပြစ်တယ်အဲဒီဘက်ကဒေသခံကာကွယ်ရေးတပ်တွေဘက်ကလည်းသူတို့အဲတဏီယာကနေပေါ့နော်ဒီဝမ်ပေါင်ဆိုင်တဲ့နီးတဲ့သူတို့ပြစ်လို့ရမနေရလောက်ကနေလမ်းမြောက်အဲဝမ်ပေါင်ဆိုင်ဘက်ကိုလမ်းပြစ်ကြတာပေါ့
ပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်မနေ့ပိုင်းကဖမ်းဆီးထားတဲ့ဆယ်တဲ့ကျွာသားတွေကိုတော့ပြန်လွတ်ပေးလိုက်တယ်လို့လည်းဆိုပါတယ
်ဆယ်တဲ့ကျွာကရွာသားတွေလူ40ဝန်းကျင်လောက်ကိုမြို့သားကြီးကြီးတွေကိုလူ40ဝန်းကျင်လောက်ဖမ်းတယ်ပထမကစဖမ်းတာမြို့သမီးတွေပါပါတယ်နောက်ပိုင်းမှာမြို့သမီးတွေအကုန်လုံးကိုရွာထဲပြန်လွတ်ပြီးတော့မြို့သားတွေကိုလည်းသူတို့ဟိုဒီကံပြစ်ဖမ်းရတယ်အမျိုးသားအင်အား40ဝန်းကျင်လောက်ဖမ်းခံရတယ်ဒါပေမဲ့အခုညနေ9နာရီအခုညပိုင်း9နာရီကျော်လောက်မှာ9နာရီ15လောက်မှာတော့ပြန်ပြီးတော့သူတို့ဒီအမျိုးသားတွေကိုလည်းပြန်လွတ်ပေးလိုက်ပါတယ်ဒါကျွန်တော်တို့ယူဆချက်ကတော့အဲဒီတရုတ်ကုမ္ပဏီဆက်ကတခုခုပေါ့နော်သူတို့ဒီအားတစ်စုံတရာဖေးထားတာမျိုးရွာမီးရှို့တာတွေနဲ့ပတ်သက်လို့လူကတ်တာတွေနဲ့ပတ်သက်လို့အဲတရုတ်ဘက်ကနေမှမလုပ်ပါနဲ့လို့ဒီစုံပြအများဖေးထားလာတော့မသိဘူးပေါ့ဗျာဒီနေ့မာမနီယာမိုးချိုးပြင်းညောက်ရွာကိုဆက်ဆံတယ်လို့မျိုးဒီဆယ်တဲကိုမလုသွားတာတော့ထူးခြားတွေ့ရတယ်ဗျ။အဲနောက်တစ်ချက်ကဝမ်ပေါင်ဖက်ကိုဒီဒေသခံတွေဖက်ကပြစ်ခတ်လို့ပြန်လွတ်တယ်မလွတ်ဘူးဆိုတော့ ိအပိုင်းကတော့ကျွန်တော်တို့ယူဆလို့မရပါဘူးဒေသဘလို့ကြောင့်လွတ်ပြန်လက်ပေးတယ်ဆိုတော့ယူဆလို့မရဘူ
းလက်ပောင်းတောင်ဘက်မှာနှစ်ဖက်ပြက်ခတ်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးဒီဆယ်တဲ့ကျေးရွာဟာလက်ပောင်းတောင်ကျင်းနီစီမံကိန်းကြောင့်တင်းစီခံလိုက်ရတဲ့ကျေးရွာထဲမှာပါဝင်နေပြီးအင်ဂျီတရာကျော်ကတော့ဖယ်ရှားမပေးဘဲဆက်လက်နေထိုင်နေတာပါဒီရွာဟာလွန်ခဲ့တဲ့10နှစ်2012ခုနှစ်ကတည်းကစပြီးရွာကနေဖယ်ရှားပေးဖို့ဖိအားပေးခံရတဲ့ကြီးရွာတစ်ခုလည်းဖြစ်ပါတယ်။လက်ပောင်းတောင်ကျင်းနီစီမံကိန်းကိုစစ်တပ်ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံကမြန်မာဝမ်ပေါင်ကုမ္ပဏီတို့ကဖက်ဆက်လုပ်ကိုင်နေတာဖြစ်ပါတယ်ရှင်
။ VOA သတင်းတော့မအေးအေးမှပြောပြသွားတာပါခင်ဗျာ။ဆက်လက်ပြီးတော့သခိုင်းနဲ့မကွေးဘက်ကတိုက်ပွဲအခြေအနေတွေကိုတင်ပြပေးတဲ့နောက်မှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပဋိပက္ခတွေကြောင့်တည်ဆုံရတဲ့အရသားတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါဦးမယ်။မြန်မာနိုင်ငံမှာ2020ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်တပ်ဖြတ်ခံရတဲ့အရသား2000ရှိသွားပြီလို့ဗိုလ်ထုနေကအမေရိကန်သံရုံးကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာဒီထက်ပိုများနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီထုတ်ပြန်ချက်ထဲမှာစစ်တပ်နဲ့နှိစက်တဲ့လက်နက်မဲ့အရသားတချို့တပ်ဖြတ်ခံရပုံမပါဘူးလို့MIPS ငြိမ်းချမ်းရေးနဲ့လူညွန်ရေးဆိုင်ရာမြန်မာအင်စတီကျူကပြောဆိုပါတယ်။ဒါအပြင်လက်ရှိစစ်ဆင်ရေးတွေမှာအရသာတည်ဆုံမှုတွေရှိနေတဲ့အတွက်တကယ်တည်ဆုံရတဲ့အရသာတည်ဆုံမှုဟာ2000မကဘဲ2500ကျော်လောက်ရှိနိုင်တယ်လို့ MIPS အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကပြောဆိုပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဒီအနာသိန်းစာနေပြီးတော့ပေါ့နော်အရသားတည်တဲ့ကိန်းကနန်းက2000မကောက်ဗျာအလုံးပေါင်းဟိုကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာဒီပြက်ခတ်ဒီနေနေနဲ့တည်တာက900လောက်ရှိမှာပေါ့နော်အဲနောက်ပြီးတော့အခုဒီဟိုအခုတာဂက်တက်ကေးလင်းလို့ပြောတယ်ပေါ့နော်ဒီပြက်မှတ်ထားတတ်ဖြတ်တဲ့အတွက်ကြောင့်မလို့ဒီအရသားတွေတည်တာက1500လောက်ရေပူရလို့တော့ပြောလို့ရတာပေါ့အဲ့ဒီမှာတယ်အလာဟို2400ရှိနေပြီလေအဲနောက်ပြီးတော့အခုဒီမှာဒီစစ်စင်ရေးဒီမှာအရသားတွေတည်တဲ့ကိစ္စတွေရှိတယ်ရွာတွေမှာအဲတည်တဲ့ကိစ္စတွေရှိတယ်ဒါတွေပေါင်းလိုက်မယ်ဆိုလို့ရှင်တော့တော့ထင်တယ်ဒီ2500နဲ့3000ကြားမှာတော့သွားလိမ့်မယ်ပေါ့နော်အဲအခုအမေရိကန်တန်ရွေ2000ဆိုတာတော့သူတို့ဘယ်ကိန်းကနန်းကိုယူလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါပေမဲ့တကယ်မြေပြင်မှာတည်တာတော့အနည်းဆုံးတော့2500လောက်တော့ရှိပဲပေါ့နော်အားလုံးစုစုပေါင်းပါဟုတ
်ကဲ့အဲ့ဒီနေရာမှာ AAPP ကထုတ်ပြန်တဲ့စာရင်းမှာလည်းအခုလိုအလားတူတွေ့ရတော့ AAPP ကထုတ်ပြန်တဲ့အနေအထားအပေါ်မှာရောဘယ်လိုသုံးသပ်မိလဲ
။အဲကျွန်တော်တို့သိသလောက်တော့အခုကျွန်တော်တို့လေ့လာသလောက်ပေါ့ဗောနော် AAPP စာရင်းတွေလည်းကျွန်တော်ကြည့်တယ်ဒါပေမဲ့ AAPP စာရင်းတွေကြတော့အခုဒီဒလန်တို့ဘာလို့ဆိုလို့ဆွတ်ဆွဲပြီးအသက်ခံရတဲ့လူတွေကိုကျွန်တော် AAPP စာရင်းထဲမှာမထည့်တာကျွန်တော်တို့တွေ့ရသလောက်ပေါ့နော် AAPP စာရင်းထဲမှာထည့်ထားတဲ့ဟာကဆနပြပြီးတော့တည်တဲ့သူတွေပါတယ်ဥပမာဖန်စီရင်းတွေပေါ့နော်ဖန်စီပြီးတော့စစ်ဆေးမင်းမြန်းရင်းတွေအလာဒီနေဆက်ခံလို့တည်သွားတဲ့သူတွေပါတယ်အဲနောက်ပြီးတော့အာတမတော်ကနေပြီးတော့ယူအာတွေသွားပြီးတော့လာစစ်စီတွေလုတဲ့အခါမှာအာသူတို့တပ်ဖြတ်တယ်ဆိုတဲ့သူတွေစီးရင်နေပါတယ်ဒါပေမဲ့ AAPP စီးရင်ထဲမှာတော့ကျွန်တော်တွေ့တဲ့လောက်ကတော့ဒလန်လို့သတ်မှတ်ပြီးတော့တပ်ဖြတ်ခံရတဲ့သူတွေတော့သူတို့ကအရသားလို့သတ်မှတ်ပြီးထည့်ထားတာတော့မတွေ့ရ
ဘူးဟုတ်ကဲ့အဲ့တော့ကိုမင်းစောဦးတို့ဒီသူတေသနာလုတ်ထားတဲ့အချက်လက်တွေကရောဘလို့အချက်လက်ပေါ်မှာအဓိကအခြေခံထားလဲအဲ
ကျွန်တော်တို့ရဲ့အခုဒီမှာတွေ့တဲ့အချက်လက်တွေကတော့ဒီ target the killing ဆိုတဲ့ဟာကတော့လက်နက်ကင်မဟုတ်တဲ့ဒီအရသားတွေကိုဟလာစနစ်တကျနဲ့ပြစ်မှတ်ထားပြီးတော့ကြံစီတက်ဖြတ်တဲ့ကိစ္စတွေကိုကျွန်တော် target the killing လို့ကျွန်တော်တို့ခေါ်တာ။အဲ့တော့တချို့ကတော့ extra judiciary killing လို့ခေါ်ရပေါ့နော်။အဲ့တော့ extra judiciary killing ဆိုတာကတော့အကုန်ပါသွားတာပေါ့။ target the killing ကတော့ extra judiciary killing တွေကမှအမျိုးအစားတစ်မျိုးလို့ပြောလို့ရပါ
တယ်။ဟုတ်ကဲ့။အဲ့တော့အခုလို့ဒီတူတဲ့ထဲမှာလူမျိုးစားပေါ့နော်ဥပမာနည်းလေးရှင်းပြလို့ရမလားတက်ကတဲ့ကိလင်းဒီပြစ်မှတ်ထားအယတားထိခိုက်တာနဲ့ပတ်သက်ပြီးတော့လေ
အဓိကတော့တက်ကတဲ့ကိလင်းဆိုတာကတော့ဟလာဘဒုဘဝကိုတတ်မယ်ဆိုပြီးတော့ကြိုတင်ကြံစီပြီးတော့ဟလာ तू ကပြစ်မှတ်ဖြစ်တယ်ဒါပေမဲ့ तू ကဟိုလက်နက်ကင်မဟုတ်ဘူးအယတားပဲလက်နက်ကင်မဟုတ်တဲ့ तू ပေါ့နော်အယတားပဲဒါပေမဲ့ तू ကိုတရှိုးတလန်းဖတ်လို့ရှိမှတော့ဆွဆွဲပြည်ဒါပေမဲ့နှစ်ဖက်လုံးကအခုကတတ်တာတော့နှစ်ဖက်လုံးကလို့ဖြစ်နေတာပေါ့နော်အဲ့ဒါအများစုကတော့တတ်ဖြတ်မှုကတော့ဒီအတိုက်ခံတတ်ဖြတ်တာတော့အများစုပေါ့ဒါပေမဲ့ဒီအ ਨੇ စုတွေမှာလည်းတတ်ဖြတ်တာကိုခုနကဒီတမတော်ထောက်ခံတဲ့သူတွေတတ်ဖြတ်တဲ့ကိစ္စတွေလည်းကျွန်တော်တွေ့ရပါတ
ယ်ဟုတ်ကဲ့ဘလို့လူမျိုးစားတွေဖြစ်တာများတာကိုတွေ့ရလဲ
အခုအသက်ခံရတာအများစုကတော့ကျွန်တော်တို့အဲဒီအုတ်ချုပ်ရင်မှုတွေပေါ့နော်အုတ်ချုပ်ရင်မှုတွေတတ်ခံတာတွေ့နေပြီးတော့ဒီ USDP နဲ့ပတ်သက်ပါဝါပါတီနဲ့ပတ်သက်တဲ့သူတွေအသက်ခံရတာတွေ့ရပါတယ်အများစုကတော့စကိုင်းပါပါခင်ဗျာအခုက
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမင်းစောခင်ဗျာ
စစ်တပ်ကအာဏာသိမ်းပြီးနောက်အရသာတည်ဆုံမှုတွေနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းပြောပြခဲ့တာပါဆက်လက်ပြီးတော့တင်ပြလိုတဲ့အကြောင်းအရာတစ်ခုကဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးနဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်နေရက်ဆွန့်ခွာသူတွေအရေးအများကအာယုံဆိုင်နေချိန်မှာပဲရာသီဥတုပြောင်းလဲမှုအကျိုးဆက်ကြောင့်ပြည်ပနိုင်ငံတွေကိုထွက်ခွာသွားကြရသူတွေကိုသတိထားမိတဲ့သူနဲ့ပါပါတယ်တချိန်ကစိုက်ပျိုးရေးလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းခဲ့ပေမဲ့ရာသီဥတုပြောင်းလဲမှုအကျိုးဆက်တွေကြောင့်အိန္ဒိယချင်းထိုင်းနိုင်ငံမှာအလုံးလုံးနေကြရတဲ့မြန်မာနိုင်ငံသားတချို့ကိုနားလောင်ကဆက်သွယ်မေးမြန်းပြီးပြောပြထားပါတယ
်ပုဂိုရိုင်းတိုက်ဦးမြုတ်ခမ်းစပားနဲ့ပဲဆိုင်တောင်သူမရွှေကြီးကတော့အတိုးကြီးတဲ့ချင်းငွေတွေကြောင့်ရောမိုးနေပြီးတော့စိုက်ပျိုးရေးရဖို့ခက်ခဲလာတဲ့အတွက်ကြောင့်မှာစပားအထွက်နှုံးတွေကြာလာရကကျွေးနှစ်လာလို့တောင်ရအလုပ်ကိုဆွမီထိုင်နေကပဲကူလာတာပါကလေးနှစ်ယောက်ရှိတဲ့မတ်ရွှေကြီးတို့မိသားစုကမဲဆောက်တဲ့ဘက်စိုက်ပျိုးရေးချန်နယ်မှာရရအလုပ်တွေလိုက်လုပ်ကြပေမဲ့လို့နေထိုင်မကောင်းဖြစ်လာရင်တော့အခြေခံပြဖို့မလွယ်ဘူးလို့ပြောပါတယ
်အဲ့တော့စင်စီယာမောင်စေကန်းကိုသွားရင်တော့ရတယ်ဒါပေမဲ့အဲ့လိုမျိုးလမ်းစရိတ်ပုံနဲ့ပြီးတော့လည်းအရင်တော့ဆိုရင်တော့ကယ်ရီငှားသွားတယ်ရှမ်းကယ်ရီငှားသွားတယ်ဆိုရင်တော့ဘာမှမဖြစ်ဘူးခုကြတော့ဖန်းစီးတွေတအားများတယ်ခုဆိုတော့နေတိုင်းမကားတော့မှတိတ်သွားလို့လာလို့မလွယ်တော့ဘူးကျွန်မအဲပြန်တော့ပြန်ညင်တာရောကို့ဗမာပြည်ရောအခုလိုမျိုးနိုင်ငံရေးအကြောင်းဆိုတော့ကိုလည်းတိတ်ပြန်ညင်စိတ်တော့မရှိဘူးပေါ့
ဆန်စပါးနဲ့ရာသီပေါ်တီးနှံတွေကိုတနေ့ပတ်လုံးစိုက်ပျိုးအသက်မွေးတဲ့ရှမ်းပြည်အရှေ့ပိုင်းမိုင်းပန်သာဆိုင်ဝမ်ကတော့စီးပွားရေးလုပ်ငန်းတွေရဲ့အလွန်အကျွံတစ်ထုတ်လုပ်မှုရဲ့ရက်ခတ်မှုတန်းခံရသူပါတဲ့တော့ပြုံတင်မှုတွေကြောင့်တောင်ရအလုတ်ဆက်မလုပ်နိုင်ပဲတက္ကသိုလ်ကျောင်းကိုပါဆွန့်ပြီးတော့ထိုင်ဖက်ရောက်လာသူဖြစ်ပါတယ်
။မထင်မနဲ့ယာဒီဥတုတွေအားလုံးဖောက်ပြန်တယ်လေ။အယာဒီဥတုတွေဖောက်ပြန်လာတော့အခုမိုးမရွာလဲမရွာတင်းလဲရွာမိုးတွင်းခင်ဆိုစပါဆိုင်တဲ့ခင်ဆိုမိုးရေလိုချင်တဲ့ခင်ဆိုမိုးကမရွာအဲ့လိုမျိုးလေယာဒီဥတုတွေအားလုံးဖောက်ပြန်တော့စိုက်ပျိုးရေးမပြေလေတော့စောင်းနေရေးလည်းမပြေလေတော့မှအဲကြောင့်ကျွန်တော်တို့လည်းမတတ်နိုင်တော့ဘူးအာကိုဖြစ်နေတော့ကိုမြို့ကိုရွာမှာပဲနေချင်တာပေါ့နော်။ဘာမှလည်းမပင်ပန်းဘူး။အလူတိုင်းချင်းလဲလူတိုင်းချင်းရှိတယ်။အနားယူချင်းလဲရှိတယ်ပေါ့နော်။ဆက်ပြေးရေးပြီးပြီဆိုရင်ပွဲတွေပါရှိတယ်ဆိုလို့ကိုမြို့ကိုရွာဆိုပျော်လို့ရတယ်လေ။အခုကျတော့ယာရီဥတုတွေကတော့ယာတော့အဖင်တော့ဘယ်လိုပြောမလဲတစ်တေတားခုတ်လို့နေတော့ကျွန်တော်တို့ဖက်မှာဆိုတစ်တေကျွန်းတစ်တေဆိုအပင်အဖက်လုံးလောက်ရှိတဲ့အပင်တွေဆိုတပင်းမှမရှိတော့တာဗျာအဲကြောင့်ယာရီဥတုတွေကမိုးရွာပြီဆိုရင်ဒီပင်ကြီးတွေမရှိတော့ရေစုပ်ထားတဲ့ဘယ်လိုပြောရမလဲရေစုပ်ထားနိုင်အားရှိတဲ့ဒီပင်ကြီးတွေမရှိတော့တော့ရေကထားခြောက်သွားတာပေါ့နော
်ထိုင်းစကားတမ်းမှအလုတ်ပါမယ်ရှိမှအလုတ်ခန့်ကြတဲ့အတွက်အခက်အခဲမျိုးစုံနဲ့ကြုံခဲ့ရတယ်ဆိုပေမဲ့လဲဆိုင်ဝမ်အတွက်လည်းအခက်အခဲဆုံးကတော့သွားလာရေးပါထိုင်းကိုရောက်တာ18နှစ်တည်းရောက်လာပြီမဲ့ထိုင်းနိုင်ငံသားလည်းရှောက်ခွင့်မရှိသလိုတွားရေးလာရေးမှလည်းအကန့်အသတ်တွေရှိနေပါတယ်။စိုက်ပျိုးရေးလုပ်ငန်းနဲ့စာဝတ်နေရေးမပြေလည်တော့လို့2000ခုနှစ်လောက်မှာမော်လမြိုင်ကနေထိုင်းနိုင်ငံကိုရောက်လာတဲ့ကိုနနိုင်တို့မိသားစုကတော့တရားဝင်နေထိုင်အလုပ်လုပ်ခွင့်ရထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံမှာစိန်ခေါ်မှုတွေရှိနေစေပဲလို့ပြောပါတယ
်။ခီးသွားလာမှုပေါ့နော်။ခီးသွားလာမှုကိုကတော့ဒါပဲပြီးလို့စင်ခီးသွားလာမှုရဲ့ပြင်ပါပါစကားရပါတော့။ကိုကတော့တကယ်တရေဝင်အထောက်အထားရှိတယ်။ဒါပေမဲ့ခီးသွားလာတာတို့ဘာလို့ကြကြရင်ဒီလမ်းမှာပေါ့နော်အဲ့လိုအာနာတိုက်တွေကမေးလာတာတို့ဘာလို့ကြကြရင်ကိုကပြန်ဖြေနားမလဲတာတို့ပြန်ဖြေနေဖတ်တာတို့ဆိုလို့ရှိတော့အရန်ဒုက္ခရောက်တယ်ဗျ။ကျမ်းမကြီးဆောက်ဆောင်မှုဆိုတာကဟိုလက်ရှိကျတော့ဆိုလို့ရှိရင်ဒါ CI ကြိုင်တာနဲ့တော်တော်ကျတော့ကဒီသူတို့ရဲ့ဆေးရုံမှာတပ်30နဲ့ကျွန်တော်ဆေးကုလို့ရတယ်
မြန်မာနိုင်ငံမှာပြည်ခဲ့တဲ့နှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရဲ့အချက်အလက်တွေလက်နက်ကင်ပဋိပက္ခတွေကြောင့်နေရာဆွန့်ခွာထွက်ပြရသူကသက်တမ်းကျော်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးလူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ကြုံရမှာကိုလည်းနိုင်ငံတကာရဲ့အကူအညီပေးရအဖွဲ့တွေကသတိပေးနေကြတာပါဒီလိုနိုင်ငံရဲ့ပြဿနာတွေကြောင့်ဒုက္ခတွေဖြစ်ကြတဲ့အပြင်ရာသီဥတုဖောက်ပြန်မှုစီးပွားရေးအချက်အလက်တွေကြောင့်နောက်ဆက်တွဲနေရာဆွန့်ခွာမှုတွေကြီးထွားလာမှာကိုလည်းဆိုရင်မှုတွေရှိနေကြပါတယ်
ရာသီဥတုကြောင့်ရွှေပြောင်းရသူတွေအကြောင်းနန်းလောင်ပြောပြသွားတာပါ VOA ရဲ့ကြာတာပတင်းနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာပါခင်ဗျာ။ VUE ရဲ့မနေ့ဖက်အတန်လွတ်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805တို့ကနေဖန်ယူနာတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်မြန်မာအရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးအားကစားအစီအစဉ်စတာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပါရစေဒေတာရင်းပြဿနာတရားဖြစ်တယ်လို့သတ်မှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်မှုယိုယွင်းပြပြလာနေတဲ့အခြေအနေတွေဟာထိုင်းနိုင်ငံအချိုးစည်းပွားအပေါ်မှာဘယ်လိုထိခိုက်ပါသလဲဒီပြဿနာပြည်လဲတက်တာရေးအတွက်ထိုင်းနိုင်ငံအနေနဲ့ဘယ်လောက်အထိတက်တက်ကြွကြွရှိနိုင်ပါသလဲ ISP မြန်မာခေါ်မဟာဗျူဟာနဲ့မူဝါဒလေးလာရေးဌာနရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်နဲ့ဦးကျော်စံတာတို့ကဒီအကြောင်းကိုဆွေးနွေးသုံးသပ်ထားပါတယ်
ကောင်းကင်ကအခုမြန်မာနိုင်ငံမှာလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးရေးစားစားအရာမတည်မြင်ဖြစ်နေတဲ့အခြေအနေဟာမြန်မာအရေးကြီးတဲ့အင်းကြီးချင်းမြန်မာနိုင်ငံနဲ့စုဝါချင်းလူထုချင်းအနိကစစ်ဆက်ဆံမှုရှိနေတဲ့ထိုင်းနိုင်ငံအတွက်ပုံမှန်ထိုင်းကြည့်နေလို့ဖြစ်နိုင်တဲ့အနေဒါဟုတ်ပါသလားနည်းပြောရင်ထိုင်းနိုင်ငံအတွက်တစုံတရာဝင်ပြောရမလို့ဘယ်နဲ့အေးစေးထိုင်နေလို့ဖြစ်တဲ့အခြေအနေလို့ထင်ပါသလားခင်ဗျာ
အခုသဖြင့်ကကျွန်တော်တို့နေဆက်ကုံစော်ရေးရသည်မဲဆောက်မြောက်ဒီလမ်းမကြီးကသွားတာပေါ့နော်ဆိုတော့အဲ့ရနေပြီးတော့နေဆက်ကုံစုံကြီးဆင်းတာကမနေပါဘူးဆိုတော့အခုကျွန်တော်တို့တွေ့ထားတဲ့သူတင်သနာပတ်တမ်းတွေအရဆိုရင်ကုံစုံကြီးရဲ့တဝက်ကြီးပါလောက်ကဒီထိုင်းကနေဆင်းတဲ့အနေအထားရှိပါတယ်အဲ့တော့ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ဒီမြောက်ဒီကနေဆင်းတဲ့လမ်းမကြီးပေါ်မှာတခါတလေတိုက်ပွဲတွေဖြစ်တယ်ကားတွေမိရှုခါရတယ်ဒါမျိုးလို့ဆိုရင်ထိုင်းကစိတ်ပြီးတော့စိတ်ညစ်ပါတယ်အခုသဖြင့်တော့သူ့ရဲ့ဒီလမ်းမကြီးကလည်းထိုင်းရဲ့ပတ်စံနဲ့ဆောက်ထားတယ်နောက်တစ်ခုကသူတို့ရဲ့ရေရှည်ရည်ရွယ်ချက်ဆိုရင်လည်းဒါဟိုဒါနန်းကနေပြီးတော့ဗီယက်နမ်ကနေပြီးတော့ဆင်းလာမဲ့လမ်းမကြီးဟိုကျွန်တော်တို့ဒီမှာမော်လမြိုင်ဘက်မှာသွားဆင်းမဲ့အချိန်ပေါ့နော်ဆိုတော့ဒါတွေညီမနာတဲ့အချိန်မျိုးမှာဒီလိုမျိုးအဖို့ဖြစ်တဲ့ဖြစ်တဲ့အခါမှာထိုင်းကတော်တော်စိတ်ညစ်တဲ့အနေအထားရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီမှာနိုင်ငံရေးပတိငိန်တော့ဘာဖြစ်လာလဲဆိုတော့ဟိုလူတော်တော်များများကအလုံးလုံးပဲဆိုပြီးတော့ထိုင်းကိုခုံးဝင်ကြပါတယ်ကျတော့တလုံးလုံးကကျွန်တော်တို့တွေ့တဲ့စည်ရင်းရဆိုရင်ပြီးခဲ့တဲ့နှစ်ကုန်လောက်ထင်ပါတယ်အဲ့ဒီအတွင်းမှာပဲထမ်းမိတဲ့ကျွန်တော်တို့မြန်မာနိုင်ငံကလူတော့ဆို9000ကျော်လောက်ရှိတဲ့နေသားတွေ့ရတဲ့စည်ရင်းတွေရလေအခုချိန်ကြီးလဲဝင်လာမစဲတသဲသဲပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လဲစိတ်ညစ်ရတဲ့နေသားရှိပါတယ်နောက်တစ်ခါတလုံးကသတင်းတစ်ခုမှဆိုလို့ရှိရင်မြန်မာဘက်ကကုန်ကူးမယ်လို့ယူဆတဲ့လက်နက်ခဲရမော်နော်ကျွန်တော်တို့လက်နက်အလက်ပေါင်း1000ကျော်လောက်လုတ်တဲ့ဒီမောင်ကိုဂိုင်းကိုမိတယ်ဆိုတဲ့သတင်းလည်းရှိပါတယ်အဲ့တော့ထိုင်းကပြောမှဆိုရင်တော့တော်တော်လေးစိုးရိမ်မှုပါနဲ့အနေထားလည်းရှိပါတယ်အ
ဲ့လိုဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေခဲ့တဲ့ဟာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်စေတယ်နောက်ထိုင်းနဲ့မြန်မာဆိုတာလူထုချင်းချင်းရောခါရင်းကျေးမှုဘာသာရေးအရာရောတော်တော်လေးနှိစက်တဲ့အိန္ဒိယနိုင်ငံတွေလည်းဖြစ်ကြတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုအခြေအနေဆုပ်ယုပ်ယွံ့ယွံ့နေတဲ့အချိန်မှာတည်ငြိမ်မှုကင်းမဲ့ငြိမ်းချမ်းမှုကင်းမဲ့နေတဲ့အချိန်မှာဒီဟာတွေကိုပြန်လဲတိဆောက်နိုင်ရေးအတွက်ထိုင်းနိုင်ငံဟာသူတို့အကျိုးစီးပွားအတွက်သော်လည်းကောင်းနောက်တစ်ခါစာနာစိတ်နဲ့ပေါ့လေ moral responsibility ရသော်လည်းကောင်းဒီဟာကိုပူပြီးထိတိယောက်ယောက်ပါဝင်ဆောင်ရွက်ဖို့မသင့်ဘူးလားအဲ့လိုပါဝင်ဆောင်ရွက်သင့်တယ်လို့ကသူတို့မခံကြဘူးလားခင်ဗျာမယူဆရဘူးလား
ဟုတ်ဟုတ်ကဲ့ခင်ဗျာဟိုတခုရှိတာတော့ဟိုချင်းကပ်ပုံကတော့တော်တော်ကွာမယ်လို့ထင်ပါတယ်ဟိုအရင်ကာလတွေကအရင်ဆစ်ဆိုးရကာလတွေမှာကိုကျွန်တော်တို့ constructive engagement ပေါ့ထိုင်းစိုးရရဲ့သဘောအပြည့်စဘောဆောင်တဲ့ဆက်ဆံရေးထားမယ်ဒီမြန်မာအစ်စိုးရကိုနားချသွားမယ်ဆိုတဲ့အားမျိုးဒါပြီးခဲ့တဲ့ကာလတွေမှာလည်းကျင့်သုံးခဲ့ပါတယ်ဆိုတော့အခုကာလမှာလည်းကြည့်မယ်ဆိုရင်ထိုင်းစိုးရရဲ့သဘောထားကကျွန်တော်ထင်တဲ့အဲ့လိုပဲအပြည့်စဘောဆက်ဆံရေးဆိုတဲ့သဘောမျိုးကိုသူတို့ဆွေးနွေးတာတွေ့ရတယ်ထိုင်းကသူ့ရဲ့ဘဝပြီးအချိန်တွေရကျွန်တော်ထင်တဲ့ကျွန်တော်တို့နဲ့ဆက်ဆံရေးမှာဒီလိုအပြည့်စဘောဆောင်တဲ့ဆက်ဆံရေးမျိုးကိုသူရွေးတယ်လို့ထင်ပါတယ်။တော့အခုကျွန်တော်တို့အတီမပြုတ်နိုင်တဲ့သတင်းတွေရလဲဒီထိုင်းနန်းတော်ဘက်ကပေါ့သူတို့ကဒီထိုင်းဘူချုပ်ကြီးတွေကိုမြန်မာဘူချုပ်ကြီးတွေနဲ့နှိစအောင်လုပ်ပြီးနားချဖို့ဆိုတဲ့အမျိုးတွေဆိုတော့ဒါတွေဆွေးနွေးနေကြတယ်လို့ကြားပါတယ်။ဆိုတော့အဲ့တော့အနေအထားမှာတော့ကျွန်တော်ထင်တယ်ထိုင်းရဲ့ပုံစံကတော့ဒီနားချမယ်အပြည့်စုံဆက်ဆံမယ်ဒီလိုပဲသွားမယ်လို့ထင်ပါတယ်ခင်ဗျ။
ကျွန်တော်တို့ကတလောတုန်းကလည်းပွန်ပီမိုးကန်စတန်ရက်ဆိုတဲ့အမျိုးသမီးကိုမြမပြည်ဆိုင်ရာအထုသံတမန်ဖြစ်ခန့်အလိုက်ကြတွေ့ရပါတယ်အဲ့ဒါကဘာရွေချက်လဲဘလောက်များထူးခြားလာနိုင်လဲဆိုတော့ပြောပါအောင်ခင်ဗျာ
ရွေချက်ကတော့မြန်မာပြည်နဲ့ပတ်သက်လို့မဟာဗျူဟာအချမ်းမကြီးနိုင်ငံကပွဲလမ်းနေရှိရင်ပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်မှုဆိုတော့သဘောမျိုးတွေပေါ့လေဆိုတော့တချို့ကြည့်လိုက်လို့ရှိရင်အလေးတော်ထားတယ်ဒါပေမဲ့သူတို့ရဲ့ချင်းကပုံကသူများနဲ့ဒီကဘာသူမဖိအားပေးရနေပါလိမ့်မဟုတ်ဘူးအပြုသဘောနဲ့အနာချမယ်ဆိုတဲ့သဘောမျိုးပုံများပါတယ
်ဟုတ်ကဲ့ကျွန်တော်လည်းမေးချင်ပါတယ်အဲ့ဒီတော့လာအလာကိုကြည့်ရတာပေါ့အဲ့ဒီတော့မပြောခင်မှာသူကသူတို့ရဲ့ချင်းကကျင်တဲ့ပုံကအာဆီယံကချက်မှတ်ထားတဲ့မူတဲ့ပို့ပြီးတော့ထူးခြားနေလို့တိုင်းငံချင်းချင်းကကျင်လို့ဒါ bilateral လုပ်ချင်လို့များဒီလိုခံရလားအာဆီယံမူနဲ့ဘာများကွဲလွဲနိုင်ကြလဲအာဆီယံတစ်ခုလုံးကချက်မှတ်ထားတဲ့မူငါးချက်နဲ့ဘာများကွဲလွဲနိုင်ကြလဲခင်ဗျာဒီမှာ
ဟုတ်ကဲ့ဟိုအာဆီယံရဲ့မူကတော့ဒီအာဆီယံထိပ်ပြီးခေါင်းဆောင်တွေကြားထဲမှာကြည်လည်ပြီးတော့ချမှတ်ထားတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်အချို့နိုင်ငံတွေကတော့သဘောထားပြင်းထန်ပြီးတော့ဝေဖန်နေတဲ့ဟာတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့မလေးရှားတို့ပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောပြောပြောင်းပြောင်းလုပ်ပါဆိုရဲအုပ်စုလည်းရှိပါတယ်အထူးသဖြင့်ဗီယက်နမ်ကမ်ဘောဒီးယားအခုထိုင်းတို့လည်းပါတယ်ပေါ့နော်ဆိုတော့အဲ့တော့အရင်အချိန်ကဟိုဒီလိုမျိုးသဘောထားကွဲပြင်မဲ့လည်းနောက်ပြီးဆုံးတော့ကျွန်တော်တို့ဘာကောင်းလဲ consensus ပေါ့နော်အားလုံးကြည်လည်တဲ့ငါးချက်ဆိုတာချလိုက်တဲ့သဘောပါဆိုတော့အဲ့တော့အခုနေထားမှာတော့ကျွန်တော်ထင်တာတော့ထိုင်းကတော့သူ့ရဲ့နိုင်ငံဂျိုးစီဘွားနောက်တစ်ခုကသူ့ရဲ့ထူးခြားချက်ပေါ့နော်ဆိုတော့အဲ့ညီချင်းဖြစ်တာလည်းပါတယ်အဲ့ဒီအတွက်ကြောင့်သူ့ရဲ့မူဝါဒကတတိပုံတော့သွားမယ်လို့ထင်ပါတယ
်ခုကအဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံမှာလည်းပဲကွဲလွဲနေကြတာပေါ့ဆိုတော့အခုထိုင်းကလည်းပဲချင်းကပ်လာတယ်ဆိုတော့အာဆီယံတွင်းရဲ့သဘောထားကြတော့ကွဲလွဲမှုကပိုပြီးနှဆိုင်သွားမလားဆိုတော့အာဆီယံရဲ့တစ်ခုလုံးအနေနဲ့မြန်မာနိုင်ငံကိုတွန်းတဲ့တွန်းအားကရောထိရောက်မှုရှိနေကြလားပိုပြီးဖျော်ဖျက်ဖြစ်နေကြလားဘယ်လိုတွေ့ပါလဲတော့ဟုတ်ကဲ့ဟို
တစ်ခုတော့ရှိတာပေါ့ဟိုကျွန်တော်တို့ပြောနေကြတာအာဆီယံ never united ဆိုတာမျိုးလေအာဆီယံကဘယ်သောအခါမှဟိုတပန်နဲ့ထွက်ဖို့ခက်တဲ့ဟိုဒီအစုဝေးမျိုးဖြစ်ပါတယ်ရောအဲ့တော့ဒီမြန်မာပြည်ရေးမှလုံးကြမယ်ဆိုတဲ့အခါကျတော့လေအခုလက်ရှိချိန်မှာတော့အစဲကြဒီချယ်မန်ဖြစ်တဲ့ကမ်ဘောဒီးယားရဲ့သက်တမ်းကလည်းတဖြည်းဖြည်းနဲ့ရွေ့လာလိုက်တာကနှစ်ဝက်ကြိုးတော့မယ့်အနေထားဖြစ်ပါတယ်ဆိုတော့ဒီစမှာဆိုရင်တော့ကျွန်တော်အင်ဒိုနီးရှားဥဆောင်မှုပဲကိုပြောင်းပြရတော့မယ့်အနေထားပေါ့အဲ့တော့ကျွန်တော်စင်တာချင်းကပ်ပုံတွေကတော့မတူဘူးမတူတဲ့အတွက်ကြောင့်လည်းကျွန်တော်ထင်တယ်အကျိုးသက်ရောက်မှုနည်းနိုင်တယ်လို့ထင်ပါတယ်
နောက်တစ်ခုကအင်ဒိုနီးရှားအဲ့ဒါကိုလည်းဆက်တဲ့မှာမိလိုက်ချင်ပါလေအင်ဒိုနီးရှားလက်ကိုပြောင်းနိုင်ရောသဘောထားတစ်မျိုးပြောင်းသွားနိုင်သလားပို့ပြီးတော့များအဲ့မြန်မာနိုင်ငံကို PR ပေးတဲ့ဘက်ကပို့ပြီးအလေးသာသွားနိုင်သလားလဲကျွန်တော်တွေ့ပါတယ်အခုတောက်လျှောက်ကဘရူနိုင်းတိုင်းဘရူနိုင်းလက်ထက်မှာတော့မဆိုးခဲ့သေးဘူးပေါ့လေဒါပေမဲ့ကမ်ဘောဒီးယားလက်ထက်မှာတော့ပို့ပြီးတော့လူတွေတော့အားမရဘူးပေါ့လေပြောစရာဝေဖန်စရာတွေပိုဖြစ်လာတယ်ထင်ပါတယ်ဆိုတော့အင်ဒိုနီးရှားကောင်းဆောင်မှုလက်ထက်ကိုရောက်သွားရင်ဓမ္မဝါအာဆီယံရဲ့သဘောထားပို့ပြီးတင်းမာနိုင်ရာရှိပါသလားဒီ consensus နဲ့ဒီတိုင်းပဲသွားမှာလားအဲ့ဒါလည်းဒီလောက်တကြည့်ပါအောင
်ဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံက think tank အုပ်စုတွေနဲ့ကျွန်တော်တို့ကိုစကားပြောနေရတာရှိပါတယ်ရှိတော့သူတို့ရဲ့အနေအထားမှာလည်းအခုကဘာဖြစ်လာလဲဆိုတော့လက်တွေ့ကြကြစဉ်းစားလာတဲ့အနေအထားမျိုးရှိလာတယ်သူတို့လည်းစိုးရင်လာတယ်ဆိုလိုတဲ့သဘောကတော့အခုမြန်မာပြည်ရေးမှာကမ်ဘောဒီးယားကဆိုပါစို့ခြေခံ100ချောက်ရမယ်ဆိုရင်အကြိမ်ကြီးကမ်ဘောဒီးယားကခြေခံ30လျှောက်ခဲ့တယ်ဆိုရင်အင်ဒိုနီးရှားလက်ထက်ရောက်ရင်သူက30ရာနေစပြီးတော့လျှောက်ရုံပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကမ်ဘောဒီးယားကလျှောက်ခါတာဇလမ်းမှမရှိဘူးဆိုရင်သူတို့လက်ထက်ကို01နေစပြီးတော့လှမ်းမဲ့နေထားလို့လေဒါအင်ဒိုနီးရှားဘက်ကစိုးရိမ်ပူပန်လာတဲ့နေထားလေကျွန်တော်တွေ့ပါတယ
်အဲ့ဒီတော့အင်ဒိုနီးရှားလက်ထက်မှာကျတော့အာဆီယံကိုပို့ပြီးတော့တွန်းပြီးတော့စီယုံခေါ်ဆောင်ပြီးတော့တစ်စီးလုံးနဲ့ PRP နိုင်တဲ့အခြေအနေရောက်လာနိုင်ပွဲရှိပါသလားအဲ့ဒီတော့
ကျွန်တော်တော့အဲ့လိုမယူဆဘူးခင်ဗျာဆိုတော့တခုကတော့အခုထိုင်းတို့ချင်းကပ်တဲ့ကမ်ဘောဒီးယားတို့ပေါ့သူတို့က engagement policy ပေါ့နော်အပြုသဘောဆက်ဆံရေးနဲ့သွားကြတယ်ဆိုတော့ဒါပေမဲ့လည်းအပြုသဘောနဲ့သွားပြီးတော့မလုံနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဟိုအချော့တော်သဘောမျိုးဖြစ်သွားနိုင်ပါတယ်တခက်ဘက်ကလည်းကျွန်တော်တို့ဆန့်ရှင်ပေးမယ်ဖိအားပေးမယ်ဆိုတဲ့အုပ်စုတွေရှိတာပေါ့အထူးသဖြင့်ဒီ American ဘာဝင်နောက်နိုင်ငံတွေကဥဆောင်တာဆိုတော့ဒါပေမဲ့လည်းဒီနိုင်ငံတွေရတဲ့မှာကျွန်တော်တို့မြင်တာကဒီ collective action ပေါ့နော်ပူးပေါင်းဆောင်ရွက်ပြဿနာမြင်ပါတယ်ဆိုတော့အဲ့လိုဖြစ်တဲ့အခါကျတော့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်လည်းဒီဆန့်ရှင်ဖိအားပေးရတာပြဿနာတော်တော်ရှိတယ်လို့ထင်တယ်ဟိုအလုံးမဖြစ်နိုင်ဘူးပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်မြင်တာကျွန်တော်တို့နိုင်ငံရဲ့ ဟို special envoy နေထဏာကြတာတွေရှိပါတယ်။ဆိုတော့ဥမာအဖြစ်ကျွန်တော်တို့တရုတ်ရှိတယ်၊ဂျပန်ရှိတယ်၊ UN ကရှိတယ်၊အခုအာဆီယံကရှိတယ်၊နော်အမေရိကန်ကလည်းခန့်မယ်လို့သတင်းတွေကြားတော့ပေါ့ဆက်ပြီး။ဆိုတော့အဲ့လိုမြန်မာပြည်ရေးလှုပ်ဆောင်တဲ့ဒီအထူးသံတွေကျွန်တော်ထင်တယ်ပူပေါင်းကြည့်နိုင်ပြီးတော့မှဟိုဇုံတရားကျူးစိုင်းမှအလုပ်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။
အဲ့တော့နောက်ဆုံးအနေနဲ့တကယ်လို့ဒီအာဆီယံအခုကနိုင်ငံတကာကလည်းပဲအာဆီယံရဲ့မူကိုပဲစီရင်တင်ပြီးတော့ပြောနေကြတယ်ဆိုတော့ဒီမူ၅ချက်နဲ့အလုပ်မဖြစ်ဘူးဆိုရင်နိုင်ငံတကာကဘာများဆက်လုပ်နိုင်မလဲဆိုတာတခုပြောပြပါချင်းတယ်လေကုန်ပြင်းဆိုတော
့ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီတိုင်းကတော့ဟိုရေရှည်ဆွဲသွားမဲ့ပုံစံမျိုးဖြစ်တာပေါ့နော်အခုကျွန်တော်တို့နှစ်နှစ်လောက်ရှိလာပြီကျွန်တော်တို့ရဲ့မူ၅ချက်ပေါ့ခုနသဘောတူတာနဲ့ဟာလဲအကောင့်တွေခေါ်နိုင်တဲ့အနေအထားမရှိသေးပါဘူး။ဆိုတော့အဲ့တော့အဲ့လိုအနေအထားမှာတော့ကျွန်တော်မြင်တဲ့နိုင်ငံတကာဘက်ကလည်းဟိုလုံနိုင်မဲ့နီလာတော့နည်းပါတယ်။ဒါပေမဲ့ခုနပြောသလိုအထူးသံတွေကပူးပေါင်းဆောင်ရွက်ကြမယ်။ပူးပေါင်းဆောင်ရွက်ပြီးတော့မှဟိုသိချချင်းကတ်ကြမယ်ဆိုတော့ဟိုအလုပ်ဖြစ်နိုင်စရာအကြောင်းရှိတယ်လို့တော့ထင်ပါတယ်ခင်ဗျာ။
လက်ရှိမြမအရေးအခြေအနေကိုကိုအောင်သူငိမ့်နဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ခဲ့တာပါဦးကျော်စံသာဘတ်စင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်ဆွေးနွေးထားတဲ့အကြောင်းအရာတွေမှာဆိုလို့ရှိရင်ကတော့လူတယောက်မှာကျန်းမာရေးကောင်းမွန်ဖို့ကစီဝန်းမှန်ဖို့အရေးကြီးပါတယ်ဒါကြောင့်မှမိမိမှာဝမ်းချုပ်တတ်သလားမိမိရဲ့စီဝန်းအခြေအနေတွေကိုအမြဲတမ်းစောင့်ကြည့်လေ့လာပြီးသတိထားဖို့လိုအပ်တယ်လို့ကြံပေးထားပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကဆက်လက်ပြောပြပါမယ
်ဒီနေ့မှာပုံမှန်အားဖြင့်ဝမ်းပန်းချိန်သွားဖို့လိုပါတယ်တနေ့တစ်ချိန်ဝမ်းမတော်ဘူးဆိုရင်ဝမ်းချုပ်တယ်လို့ဆိုနိုင်ပါသလားတနေ့တစ်ချိန်ဝမ်းသွားနေရင်ရောဝမ်းမချုပ်ဘူးလို့ဆိုလိုပါသလားဝမ်းချုပ်တယ်ဆိုတာကိုအထိပ္ပယ်ဖွင့်ဆိုရတာဟာအတမန်လူတွေအတွက်တော့လွယ်မယောင်နဲ့ခက်ခဲနေမှာပါဝမ်းချုပ်တယ်ဆိုတာကိုပညာရှင်တွေအနေနဲ့ဘလို့အချက်တွေပေါ်မူတည်ပြီးသတ်မှတ်တယ်ဆိုတာကိုအတိုင်းမခံခွဲစိတ်အထုကူဆရာဝန်ကြီးဖြစ်သူဗမာခဒေါက်တာဦးအေးမောင်ကအခုလို့ရှင်းပြပါတယ
်အသက်ရွယ်လူမျိုးစုသူ့ရဲ့အလေးချက် cultural ပေါ့လေအမှုတည်ပါတယ်နော်ဥပမာကျွန်တော်တို့ဟိုမမလူမျိုးတယောက်နဲ့နော်ဒီနောက်တိုင်းကလူတယောက်နဲ့တတ်မှတ်ချက်မတွေ့ဘူးလေနော်ဘာလို့မတွေ့လဲသူက diet ပါတော့ဟောနော်သူက habit အလေးချင်းနဲ့နော်အဲ့တော့အဓိက diet အဓိကပေါ့လေကျွန်တော်မမလူမျိုးတက်ပြောမယ်ကျွန်တော်မမနိုင်ငံမမစားစားနေတယ်မမလူမျိုးတယောက်အတွက်ကတော့အနည်းဆုံးကတော့လေးတစ်ခါသွားတင်ပါတယ်သွားတင်ပါတယ်ပေါ့နော်သူစားတဲ့ဒီသူကပုံမှန်စားလူပေါ့လေနော်ဟိုအချမ်းမိုင်လူတယောက်ပေါ့လေနော်သူကပုံမှန်နဲ့စားနေတယ်တမင်နဲ့စားမယ် breakfast စားမယ်အဲ့လိုမျိုးတော့တစ်တခါတော့သွားတင်တယ်သူစားတဲ့ amount နဲ့မူတည်ပြီးတော့သဘောတရားပေါ့နော်အဲ့တော့တခါတလေချုပ်စာစားလိုက်ရင်တကယ်တစ်ခါမသွားတော့ဘူးမကောင်းကြီးစားမိတယ်ဒါဖြစ်သွားနိုင်တယ်နော်တခါတလေကမှနည်းနည်းသီးတို့အသီးနှံတွေဟိုနည်းနည်းဒေညင်တို့အစားတောက်များနှိုးတောက်များဆိုရင်တက်နှက်ကသုံးဖြစ်ပြန်သွားပေါ့နော်အဲ့တော့ normal ဆိုတာဘာလဲဆိုတော့ frequency နဲ့ပြောရခက်တယ်အကြမ်းမြင်အားဖြစ်တော့တစ်တခါသွားတင်တာပေါ့ဒါပေမဲ့ယောဂလို့သတ်မှတ်ဖို့ကြတော့ကျွန်တော်တို့ကဥမာဆေးရလာတယ်ဆိုရင်ဝင်းချုပ်နေလားဆိုလို့ဆေးရတော့ဒီနေ့တဲထက်ကဝင်သွားလားဒီနေ့ဝင်သွားလားโอเคဒါဆိုမချုပ်တော့ဘူးနှစ်ရက်လောက်မသွားဘူးဆိုရင်တော့နည်းနည်းလားချုပ်တယ်သတ်မှတ်လို့ရပါပြီသဘောတရားเนาะဒါကဝင်းချုပ်တယ်ဆိုတော့ frequency တစ်ခုသတ်မှတ်တာပေါ့တကယ်မှန်တော့ဝင်းချုပ်ခြင်းလို့ပြောမယ်ဆိုရင်တော့ဒီအဲ့ဒီအခြေအနေအတွက်တစ်ခုတည်းမရသေးဘူးเนาะအခြေအနေအတွက်ကလည်းခုနပြောလို့အတူပဲမလို့မျိုးဆိုရင်နှစ်ရက်မှမတခါမသွားဘူးပေါ့နောက်တိုင်းလူတွေရောတော့အေးမှတခါမသွားဘူးဒါမျိုးပေါ့နော
်ဝမ်းသွားတဲ့အချိန်ကြီးပုံမူတည်ပြီးဝမ်းချုပ်ချုပ်ဆိုတာကိုဆုံးဖြတ်တာဟာပြည့်စုံမှုမရှိဘူးလို့ဆိုရမှာပါဝမ်းရဲ့အပြည့်အစုံအနေထားနဲ့ဝမ်းသွားတဲ့အခါအားစိုက်ဖို့လိုမလိုစတဲ့အချက်တွေကိုလည်းထဲသွင်းသုံးသပ်ဖို့လိုတယ်လို့ဗမာခဒေါက်တာဦးအေးမွန်ကရှင်းပြပါတယ
်နှစ်ချက်ကတော့အချိန်ပြင်းသွားတဲ့ဒီဝမ်းရဲ့အနေထားပေါ့လေနော်တကယ်တော့အင်တာနက်အစားနဲ့ပြောမှဆိုတော့ Bristol's 2 ချက်သွားရှိတယ်အရေးကြီးလားပြက်လားမာလားကြောက်လို့ခဲပါလားပေါ့နော်အဲ့တော့ဝမ်းကအတုံးကအရန်ကိုမာတယ်ခဲတယ်တဲတခါသွားတာပဲအဲ့လိုဖြစ်ရင်လာဝင်ချုပ်တယ်တတ်မှတ်တာပေါ့ဒါဒီလိုရေတန်နေနေပြီဒီသဘောတရားပေါ့နော်တဲတခါပဲသွားတာဝင်းရရေဝသွားနေတာဝင်းနေနေကျင်းတာပေါ့နော်ဒီလိုပေါ့အဲ့တော့သို့သဘောတော့ဒီကဝင်းပေါ်လို့မူတည်တယ်သုံးချက်ကတော့တဲတခါသွားတယ်ဝင်းရလဲပါတယ်သိတော့ခဲတော့တော့မဟုတ်ဘူးသို့တော်လည်းပဲတားချုပ်နေတားညှင့်နေတော်ခဲရခဲသွားဆိုရင်ဒါဝင်းချုပ်တတ်မှတ်လို့ရပါတယ်သို့သဘောကဝင်းချုပ်တာတတ်မှတ်ခြင်းသည်တကယ်ကတော့ဗာလေ frequency အချိန်နဲ့ဆိုင်နေဝင်းရအနေထားပေါ်လဲ မူတည်တယ်သုံးရပါလေသူ့ရဲ့အာထုံမှုပေါ့ဘလောက်ပဲမှန်းတဲ့ညံ့ရတယ်ပြည့်ရမူတည်မူတည်ပါတယ်အဲသုံးချက်မူတည်ပြီးတော့မှကျွန်တော်တကယ်အတိအကျတော့နော်စာနဲ့ပြင်နေပြောမယ်ဆိုအဲ့မှာအမှတ်တွေပြီးတော့မှဝင်ချုပ်သတ်မှတ်တာပေါ့တော့နော်ဗမာလူအကြမ်းမင်းပြောမယ်ဆိုရင်တော့အဲဝင်တစ်ခါသွားမယ်နှစ်ရက်လောက်မသွားဘူးလို့ဝင်ချုပ်ပြောတော့မှာပဲနော်
ဝမ်းချုပ်တာဟာကျမရဲ့ရှုထောင့်အရဆူကြီးတွေများစေတဲ့အပြင်နေ့စဉ်လူနေမှုဘဝကိုလည်းထိခိုက်စေပါတယ်။အစားအသောက်နဲ့လေ့ကျင့်တွေကိုပြောင်းလဲခြင်းအပြင်ဝမ်းချုပ်တဲ့အလေးထားကိုရောနေအောင်ကြိုးစားဖို့လိုပြီးအစားအသောက်နဲ့အလေးထားတွေပြောင်းလဲလို့မှဝမ်းချုပ်တာဆက်ပြီးရှိနေသေးတယ်ဆိုရင်နားလေတကြံတဲ့သူတွေနဲ့ပြတာတိုင်းမင်းတင်တယ်လို့ဒေါက်တာဦးဝေးမွန်ကအခုလိုကြံပေးပါတယ
်။အကြံမင်းကတော့ဒီဝမ်းချုပ်ယောဂဒီဦးလန်းချောင်းယောဂမှာအဖြစ်များဆုံးတော့ပြောကြရတော့ပါနော်ကျွန်တော်တို့ဟိုစီးကျိုယောဂလိုပဲသူကလည်းတော်တော်လေးကိုသူတို့ရဲ့ lifestyle เนาะသူရဲ့ quality life ကို impact ဖြစ်တာပေါ့လေเนาะခုန communication မှာအပါပဲ social life သူရဲ့ personal life မှာတော်တော်ဒုက္ခပေးပါတယ်ဒါလည်းเนาะကိုကတော့မသိလူများစုမသိပေါ့တော့ပေါ့လေဒါဒီမှာအချိန်ကြီးများပြီးနေစိတ်တွေကသူကတန်ရှင်များနေဒီပြဿနာကเนาะတနေရာသွားလိုက်ရင်သူဝင်မသွားတာနဲ့သွားเนาะဆိုတော့ဒါလေးကိုကျွန်တော်တို့ကဟိုကိုစီပင်းဆိုယောဂတခုတော့မဟုတ်ဘူးယောဂတခုလက္ခဏာဆိုပေမဲ့ဒါလေးကိုကျွန်တော်တို့ပြုတ်ပြင်မှုစ조사တင်တာပေါ့เนาะ조사တင်တယ်ဆိုတော့ပေါ့လေအကြံပေးရတော့တော်တော်များလည်းကိုယ့်ဟောက်ကိုကုနေကိုယ်စီကိုတော့တိုင်းစီတောက်လိုက်နော်အင်းစီတောက်လိုက်တောက်ကြတာပေါ့နော် GPC လည်းကုကြပေါ့ဘလို့ဖြစ်ကုပါနော်စီးတွေတောက်လို့ရပါတယ်သို့တော်လည်းပဲဒီကချက်ခုနပြောပါလေဒိုင်ရက်နဲ့ habit ကိုပြင်မှုအေးကြည့်တာပေါ့ဝင်သွားတာကိုမနက်ပိုင်းမှုလေးအချိန်မှန်လေးပြင်မယ်အောင်ဆိုင်ပြီးဝင်သွားမယ်နော်အိမ်လာနဲ့ထိုင်ပြီးခုနပြောလို့စာဖတ်နေတယ်ဖီဆိုသုံးနေတယ်ဒါအောင်ဆိုင်အဲ့လိုမဟုတ်ဘူးအောင်ဒါအလုပ်ကိုကြိုးစားလုပ်နေမယ်အချိန်လေးပြင်မယ်မနေမှုလို့ရေမားတောက်မယ်တနေ့ကအရေမားတောက်မယ်ဟင်းသီးရည်တောက်မယ်ကျူးစီတောက်မယ်အဲ့ lifestyle ကအရေးပါပါတယ်နော်ကျိုးအစစဲလုံးမယ်ဒီဘတရားလေးပဲတော့ပါနော်တော့ကိုကိုသိတယ်ဘေဟာစားလိုက်ရင်ဝင်ချုပ်သွားတယ်ဆိုကိုကိုသာရှောင်းမှာပေါ့နော်အဲဘေဟာလေးရပြင်ဝင်နေမှန်စီတာပေါ့ဥမာတရသီးစားရင်ဝင်မှန်လားနလီးစားရင်ဝင်မှန်လားဒါမျိုးလေးပဲတော့ပါနော်ကိုကောင်နဲ့ကိုရှိပါတယ်တော့ပါနော် juicy လေးနော်ချိုးဆိုလဲဆိုတော့ဟိုမင်္ဂလာသီးဟိုဟိုဘာလဲစားရဖြိုးတော့ရင်ဝင်မှန်တယ်ဒါမျိုးလေးပေါ့လေတယောက်တော့မတူပါရှိပါတယ်ကိုကောင်ကိုကိုအတွက်တင်းနေမှာလေကိုကောင်ရွေးတော့ပါတော့နော်အဲ့ဒါမှမတတဘူးဆိုတော့ဆေးကန်းသွားပြမယ်ဆရာဝန်နေနော်GB ဆရာဝန်ကြီးပါကြမ်းပဲ primary ဆရာဝန်ကြီးရပါလေခုနပြောတဲ့ course ကိုရှာပြီးမှာပေါ့သိတဲ့ course ပေါ့နော်ဒီမှာ DM ရှိတာလားနော်ခါအကျိုးထိတာလားဟုတ်လားဒီဘက်ချင်းဒီ direct line နဲ့အားနေနေတာလားဒါမျိုးတွေပေါ့ဘာစိတ်တောက်နေရလဲဒီစိတ်တွေပြောင်းနေတာဆိုစီမင်းပေါ့နော်အဲ့ဒါပြင် low line လဲဝင်ပြောစိတ်တွေပြီးမှာပေါ့ဒီနေ့မှာဝင်ပြောစိတ်တွေပြီးတဲ့ခါမှာတော့အကြိုက်တမျိုးလေးကိုအကြိုက်မပြီးနဲ့လှက်လေးပြီးနေမယ်ပေါင်းပြီးမယ်သဘောဒီဘက်တရားပေါ့အတိုးလျှော့လို့မှာပေါ့နော်တကူလေးကိုတောက်နေမယ်ဆိုတော့ပြီးဒိုးစာများများများများလာတော့ကျန်ဘာမှမကုနိုင်တော့သဘောပါလေအဲ့ဒါကျွန်တော်တို့အကြီးမားခွဲရဆဲရလေးဖြစ်တတ်တယ်သဘောတရားပေါ့နော်အဲ့ဒီဈာထဲမှာအဓိကပါလေအဓိကသူ့ရဲ့ communication တွေဖြစ်တတ်တယ်နော်ကိုယ့်ဟောက်ကဲဟိုကိုယ့်ဟောက်ကုနေတာလည်းဖြစ်ဖြစ်နော်အနည်းငယ်စက္ကန့်ကုဖြစ်စေသို့တော်ဝင်သွားရင်သွေးပါလာတယ်အဆိုးကနာလာတယ်နော်အလုံးတွေကြီးပေါ်လာတယ်ပိန်လာတယ်နော်ပူပူဆိုးလာတယ်ဆိုရင်တော့လေကျွန်တော်တို့ဒီအထုကုတွေနဲ့နော်ခွေးဆရာဝန်တွေပြလို့ရတယ်ဦးလိုင်းချောင်းဆရာဝန်တွေပြလို့ရတယ်ဒါလေးတွေပဲကျွန်တော်ပြခြင်းအဖြစ်ယောဂကြီးမှမဖြစ်ခင်ကြိုသိနေတာပေါ့အဲဆိုရင်ကုလို့ကောင်းတယ်နော်ကိုပူလို့အသက်ရှိတာပေါ့နော်အဲ့လောက်ပဲကျွန်တော်ကြံပြပြသေးတယ်
မိမိမှာဝမ်းချုပ်ခြင်းအလေးချင်းရှိမှရှိဆိုတာကိုသိရှိပြီးပြင်ပနိုင်စေဖို့အတွက်ဝမ်းချုပ်ခြင်းလက္ခဏာတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တင်ပြပ
ါဒါကတော့ဒေါက်တာတန်းစောတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာ
ဖီယိုရေမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်
VOA ရဲ့ဂျာတာပရင်းနဲ့မတပတ်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အားကစားအစီအစဉ်ကိုတင်ဆက်ပါရမယ်အမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံသုံးနိုင်ငံပူးတွဲကျင်းပမယ့်2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေကိုလက်ခံကျင်းပမယ့်မြို့16မြို့ကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကရွေးချယ်လိုက်ပါတယ်အဲ့ဒီထဲမှာအဓိကကြတဲ့မြို့ကြီးတွေတော်တော်များများပါခဲ့ပေမဲ့အမေရိကန်နိုင်ငံရဲ့မြို့တော်ဝါရှင်တန် DC ကတော့မပါခဲ့ပါဘူးဒါနဲ့ပတ်သက်ပြီးတော့သဘောထားအမြင်တွေဘာကြောင့်မပါသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီတပတ်ရဲ့အားကစားကဏ္ဍမှာကိုရနိုင်ကဆွေးနွေးတင်ပြထားပါတယ
်။ American, Canada နဲ့ Mexico သုံးနိုင်ငံပူးတွဲအရှင်ဖြစ်ကျင်းပမယ့်2026ကမ္ဘာဖလားဘောလုံးပွဲအတွက်ကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပါပြီ။ ဒီကဘာဘောလုံးဖွဲ့ချုပ်က2026ကဘာဖလာဘောလုံးဘွဲအတွက်အဲ့ဒီ၃နိုင်ငံကလူကြီး16မြို့ကိုရွေးချယ်လိုက်တာပါ။စုစုပေါင်းမြို့22မြို့ကကဘာဖလာကျင်းပဖို့အတွက်ကြိုးပမ်းခဲ့ပြီးတော့အမေရိကန်က17မြို့၊မက္ကဆီကိုက3မြို့နဲ့ကနေဒါက2မြို့ရွေးခံခဲ့ရပါတယ်။အမေရိကန်မှာတော့ LA, San Francisco, Seattle, Kansas City, Dallas, Houston, Atlanta, Boston, Miami, New York, New Jersey နဲ့ Philadelphia မြို့တွေမှာကစားမှာဖြစ်ပြီးတော့မက္ကဆီကိုမှာတော့Mexico City, Guadalajara, Monterrey မြို့နဲ့ Canada ဘက်ကတော့ Vancouver နဲ့ Toronto မြို့တွေမှာကစားမှာဖြစ်ပါတယ်။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့အဲ့ဒီမြို့တွေအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
်။ The most competitive process ever for the FIFA World Cup and of course congratulate the 16 cities. I mean we'll have the world coming here. ကမ္ဘာ
ဘောလုံးဘွဲ့အတွက်ကတော့ဒါကပြိုင်ဆိုင်မှုအများဆုံးလုပ်ငန်းစဉ်ဖြစ်ပြီးအရေးခံရတဲ့မြို့အတွက်ဂုဏ်ယူပါတယ်။တကဘာလုံးကဒီကိုလာကြမှာဖြစ်ပြီးတော့အရန်ကိုစိတ်လှုပ်ရှားစရာကောင်းတဲ့ပွဲဖြစ်မှာပါကျွန်တော်ပြောသလိုပါပဲဒါကကဘာပေါ်မှာအကြီးကျယ်ခမ်းနားဆုံးပွဲဖြစ်မှာပ
ါ New York New Jersey နဲ့ LA စတဲ့အရွေးခံရတဲ့မြို့တွေကမြို့ကန်တွေနဲ့တာဝန်ရှိသူတွေကတော့ကဘာဖလားကိုသူတို့မြို့မှာကျင်းပမှာဖြစ်တဲ့အတွက်ပျော်ရွှင်စွာနဲ့အောင်ပွဲခံနေကြပါတယ် New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Phil Murphy ကတော
့ In as much as we want the early games,There's one game we want. We want the last game.
ကျွန်တော်တို့အနေနဲ့အစောပိုင်းပွဲတွေမှာဒီမှာကစားနိုင်သလောက်ကစားစေချင်သလိုလိုချင်ဆုံးပွဲတစ်ပွဲကိုပြောပါဆိုရင်တော့နောက်ဆုံးပွဲကိုလိုချင်ပါတယ်။နောက်ဆုံး final ပါ။ကမ္ဘာဖလားကိုကျွန်တော်တို့ရဲ့ဒီ MetLife ဖွင့်ကြီးမှာကင်မြောက်စေချင်ပါတယ်။ကမ္ဘာဖလားကိုဒီမှာမကစားဖို့ဆိုတာဘယ်လိုဖြစ်နိုင်မှာလဲ။နယူးယောက်မြို့ကြီးရဲ့ Liberty ရုပ်ထုကြီးရဲ့Alice Jones ရဲ့ကိုကြည့်လိုက်ပါဒါတွေကမတူကွဲပြားမှုတွေရွှေပြောင်းအခြေချသူတွေရဲ့မူလစနစ်တွေနဲ့ဘောလုံးဆိုတာကိုပေါ်ပြနေတဲ့အတွက်ကမ္ဘာဖလားကိုဒီမှာမကစားလို့မဖြစ်ပါဘူ
းရွေးမခါတဲ့မြို့တွေကတော့ Washington DC, Baltimore, Denver, Nashville, Cincinnati, Orlando နဲ့ Canada က Edmonton မြို့တွေပဲဖြစ်ပါတယ်အဲ့ဒီမှာ American ရဲ့မြို့တော် Washington DC ရွေးမခါတဲ့ဘောမှာအတော်များများကတော့အံ့အားသင့်နေကြပြီးတော့မြို့တော်ဖြစ်တဲ့ Washington DC ကိုရွေးချယ်သင့်တယ်လို့ယူဆကြသူတွေလည်းအများအပြားရှိနေကြပါတယ်။ကမ္ဘာဖလားကျင်းပမဲ့မြို့တွေထဲမှာဝါရှင်တန်ကိုအရွေးမခံရတဲ့ပတ်သက်ပြီးတော့ဝါရှင်တန် DC မြို့တော်တစ်ဝိုက်မှာနေထိုင်တဲ့မြန်မာလူရင်းကိုသမားဟောင်းကိုရင်ထွေးကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
။ကျွန်တော်94တုန်းကဒီနိုင်ငံရောက်နေပါပြီ။ဒါပေမဲ့ရောက်ခါကဆိုတော့မလဲမဝဲမတော်တဲ့မလတ်တဲ့ဆိုတော့ကျွန်တော်တို့ TV ကကြည့်ရတယ်။အခုချိန်တော့ကျွန်တော်တို့2026လုံးမယ်ဆိုတော့ပြီးတော့အာဝန်တာနော်အမေရိကန်နိုင်ငံနဲ့ပါတယ်။တွားကြည့်မယ်ဆိုပေမဲ့လေကျွန်တော်တို့ Washington DC အပါခဲ့ဘူး။ဒါပေမဲ့ကျွန်တော်တို့ကမ္ဘာဖလားဝဲဆိုတာကြည့်ရခဲ့ပါတယ်။ဒါကြောင့်မို့ဒီတစ်ခေါက်တော့ဘယ်နေရာမှာရောက်တဲ့နေရာမှာတွားကြည့်မယ်ဆိုပြီးစိတ်ကတော့ဆုံးဖြတ်တယ်။ကိုတည်တဲ့လောက်ကတော့ကျွန်တော်တို့တည်တဲ့လောက်ကတော့ New York တို့ Philadelphia တို့ပါတယ်။ Philadelphia ဆိုလည်းတွားရင်နှစ်နာရီလောက်ပဲကြာတယ်။ New York ကလည်းတွားရင်၄နာရီလောက်ပဲကြာတယ်။အဲ့တော့တွေ့တော့ဒီတစ်ခေါက်တော့သွားကြည့်မယ်လို့စိတ်ကဆုံးဖြတ်ထားပါတယ်ခင်ဗျာဒါပဲဖြစ်စီကျင်တာပါဗျာ Washington DC မှာဖြစ်စီကျင်တာပါဗျာ Washington မှာ DC မှာဖြစ်တဲ့ခါကျတော့ကျွန်တော်တို့သွားကြည့်ရတယ်ပို့ဖို့လွယ်ကူတယ်ပေါ့ဗျာအဲ့ဒါလို့မတွေ့ခံစားရပါတယ်ခင်ဗျာ
Washington DC မှာဘာကြောင့်ဖြစ်ပါတယ်လို့မြင်လဲ
Washington DC ဆိုတာအမေရိကန်နိုင်ငံရဲ့မြို့တော်ပဲလေမြို့တော်ကြီးတစ်ခုမှာလာပြီးတော့ဖြစ်စီကျင်တာကျွန်တော်ဒီစမှာနေခဲ့တဲ့သူဆိုတော့ဒီနိုင်ငံမှာဒီနိုင်ငံဒီမြို့တော်မှာလုပ်ရင်တော့ကျွန်တော်တို့ကဒီမြို့မှာနေတဲ့အတွက်ဖြစ်စီကျင်တဲ့ဆန္ဒပါဒါပေမဲ့လေဒီပြင်စတိတ်တွေမှာလုပ်လေကျွန်တော်တို့ကသွားကြည့်ဖို့တော့စိတ်ကူးထားပြီးသားပါဆုံနဲ့ဆုံဖြတ်ထားပြီးသားပါခင်ဗျာ
ဝါရှင်တန် DC ကအစောပိုင်းမှာကမ္ဘာဖလားကိုကုဘာသာကိုကျင်းပခွင့်ရဖို့အတွက်ရှောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဘော်တီမိုးမြို့နဲ့ပေါင်းပြီးတော့ကျင်းပဖို့ချူပန်းခဲ့တာပါ1994ကမ္ဘာဖလားမှာတုန်းကတော့ဝါရှင်တန်က RFK ဘောလုံးခွင့်ကြီးမှာကစားခဲ့ပေမဲ့အခုအခါမှာတော့အဲ့ဒီခွင့်ကဖြိုးဖို့အတွက်လုပ်နေတာကြောင့်ဒီတစ်ချိန်မှာတော့Maryland နဲ့ Washington DC ဆက်မှာရှိတဲ့ FedEx ကွင်းကြီးမှာကစားဖို့အဆိုပြုခဲ့တာပါ။ဒါပေမဲ့ FedEx ကွင်းဟာလည်းကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မပြေသလို Washington မြို့ထဲက DC United ရဲ့ Audi ဘောလုံးကွင်းကလည်းလူ1000ပဲဆက်လာကြောင့်ကမ္ဘာဖလားကျင်းပဖို့မဖြစ်နိုင်ပဲ Baltimore နဲ့ Washington နှစ်မြို့ပေါင်းပြီးကျင်းပဖို့နောက်ပိုင်းမှာလှုပ်ခဲ့ကြပါတယ်။ Baltimore မြို့ကအသစ်ပြန်လည်မွမ်းမံတည်ဆောက်ထားတဲ့ MNT ဘန်ရဲ့ဘောလုံးကွင်းမှာပွဲကိုကစားပြီးတော့ Washington ကမြို့သားချင်းပြင်းနဲ့ရှောက်မှာပရိသတ်တွေနဲ့ကမ္ဘာဖလားပွဲကိုဆင်နွှဲဖို့အတွက်ဒီမြို့နှမြို့ကတာဝန်ရှိသူတွေစီစဉ်ခဲ့တာဖြစ်ပါတယ်။အောက်သားဝေဖန်သူတွေနဲ့30သူတွေကတော့ဝါရှင်တန်တဝိုက်ကဘောလုံးကွင်းတွေဟာကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မဟုတ်တာကြောင့်ရွေးမခံရတာလို့သုံးသပ်ကြပါတယ်။အမေရိကန်ဟာ1994မှာကမ္ဘာဖလားကိုအင်ရှင်ဖြစ်တဲ့ချိန်ကျင်းပဘူးတာကြောင့်အခုတစ်ချိန်သုံးနိုင်ငံပူးတွဲကျင်းပခွင့်ရတာကတော့သူ့အတွက်
အင်ရှင်ဖြစ်ခွင့်ရတာဒုတိယအကြိမ်လို့ဆိုရမှာဖြစ်ပါတယ်1994ခုနှစ်ကမ္ဘာဖလားတုန်းကတော့အမေရိကန်တဝန်းကမြို့ကြီး၉မြို့မှာကျင်းပခဲ့ပြီးတော့အခုတစ်ချိန်မှာတော့အဲ့မြို့ကြီး၉မြို့တွေက LA San Francisco New York New Jersey Dallas နဲ့ Boston မြို့တွေပဲပြန်ပြီးတော့ပါလာခဲ့တာဖြစ်ပါတယ်ဘောဗလာကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပေမဲ့လည်းဖွင့်ပွဲနဲ့နောက်ဆုံးဖိုင်နယ်ကိုတော့ဘယ်မှာကျင်းပမယ်ဆိုတာတော့မရွေးချယ်ရသေးပဲအဲ့အတွက်လည်းတခြားဆူးနေနေပြီးတော့အချိန်ယူဆုံးဖြတ်သွားမှာဖြစ်တယ်လို့မစ္စတာအင်ဖန်တီနိုကပြောပါတယ်။ဒါပြင်မစ္စတာအင်ဖန်တီနိုကတော့ဘောလုံးဟာအဲ့ဒီ2026ခုနှစ်ကြာရင်American ကအားကစားတွေမှာထိတ်ဆုံးကိုရောက်နေမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် And at the same time let me share a secret with you two guys and everyone here by 2026
ဒီမှာရှိတဲ့သူတွေအားလုံးကိုလျှော့ဝှက်ချက်တစ်ခုကျွန်တော်ပြောပြပါမယ်အဲ့ဒါကဘာလဲဆိုတော့လာမယ့်2026ခုနှစ်မှာဘောလုံးဟာ American မှာနံပါတ်1ထိတ်ဆုံးအားကစားဖြစ်လာပါလိမ့်မယ်အဲ့ဒါကျွန်တော်ပြောရဲပါတယ်
2026ကမ္ဘာဖလားဘောလုံးပွဲကတော့၃နိုင်ငံပူးတွဲပြီးအရှင်ဖြစ်ကျင်းပမယ့်ကမ္ဘာဖလားဘောလုံးပွဲဖြစ်သလိုအသေးရင်အတွက်ကိုလည်းလက်ရှိရှိနေတဲ့32သင်းကနေ48သင်းအထိတိုးချဲ့သွားမယ့်ပထမဆုံးကမ္ဘာဖလားနဲ့ဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်အပတ်စဉ်တင်ဆက်တဲ့အားကစားအစီအစဉ်ကိုနောက်တော့တင်ခဲ့ရတာပါ2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲအမေရိကန်ပြည်ထောင်စုမှကျင်းပမယ့်အခြေအနေတွေနဲ့ပတ်သက်ပြီးစူးစီးတင်ပြသွားတာဖြစ်ပါတယ်။ VOA ရဲ့ကြာတာပတင်းနဲ့မနက်ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံရှစ်တောင်ပိုင်းမှာအင်အားဖြင့်ငလျင်လုကတ်မှုကြောင့်လူပေါင်းတထောင်ကျော်သေဆုံးပြီးရာနဲ့ချီထိခဲ့တဲ့ရတဲ့အကြောင်းတာလီဘန်အာဏာရှင်ကပြောပါရယ်ဗိုလ်ထုနေစောပိုင်းကငရင်ညောက်သေချီထိခဲ့သူရေအတွက်ပိုတိုးလာနေတယ်လို့လည်းကစေးဝန်ထမ်းတွေကခန့်မှန်းနေကြပါရယ်ပါကစ္စတန်နဲ့နေဆက်နိုင်ငံရှစ်တောင်ပိုင်းကပက်တီကာနဲ့ခို့စ်ပီနယ်တွေမှာထိခိုက်မှုတွေအများဆုံးဖြစ်တယ်လို့လည်းတာလီဘန်တာဝန်ရှိသူတွေကပြောဆိုကြကြတာပါအင်အား 6.1 ရှိတဲ့ငရင်ဟာခို့စ်ပီနယ်မြို့တော်နဲ့44ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်ခဲ့တာလို့လည်းအမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောဆိုထားပါရယ်ယူကရိန်းနိုင်ငံ CPU တွင်ရဒေသကိုသိမ်းပိုက်ဖို့ကြိုးပမ်းနေတဲ့ရုရှားတပ်ဖွဲ့တွေဟာအပြင်းထန်ဆက်လက်တိုက်ခတ်နေတဲ့အကြောင်းဗြိတိန်ကာဝေးဝန်ကြီးဌာနကပေါ်ဒူနီကသတင်းထုတ်ပြန်ပါတယ်။ဒွန်ဘတ်စ်ဒေသမှာရုရှားကအရင်တပ်ဖွဲ့တွေအမြောက်အများချထားဖို့ကြိုးပမ်းနိုင်တယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါ။ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီကတော့အရှေ့ပိုင်းလူဟန်စ်ဒေသကစီရေးချင်တွေဟာခက်ခဲကြမ်းတမ်းတဲ့အကြောင်းနဲ့ကျူးကျော်သူရုရှားတပ်တွေကတိုးမြင့်ဖိအားပေးတာခံနေရတဲ့အကြောင်းဗီဒီယိုမင်းကမှပြောဆိုထားပါတယ်။ယူကရိန်းတပ်ဖွဲ့ဆရာလည်းဖြစ်မှတ်တမ်းရုပ်ရှင်ထုတ်လုပ်သူလည်းဖြစ်တဲ့မတ်စ်လီဗင်နဲ့သူ့ကိုလုံခြုံရေးယူပေးတဲ့တပ်သားတယောက်ကိုရုရှားတပ်ဖွဲ့တွေကတပ်ဖြတ်ခဲ့တဲ့အကြောင်းနယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကပြောဆိုလိုက်ပါတယ်။ယူကရိန်းမြို့တော်ခီဖနီမှာပျောက်သွားတဲ့အဝေးထိန် drone ကင်မရာကိုလိုက်ရှာတဲ့အချိန်မှလှထဲမှာအသက်ခံရတာဖြစ်တဲ့အကြောင်းဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးခဲ့တဲ့ပြင်သစ်ခြေဆိုင် RSF ဖွဲ့ရဲ့အစီရင်ခံစာကဖော်ပြခဲ့တာဖြစ်ပါတယ်။ဥရောပသမ္မဂ EU ရဲ့နှစ်ရချထိပ်သီးအစည်းအဝေးအတွင်းယူကရိန်းနိုင်ငံကိုဖွဲ့ဝင်ဖြစ်လက်ခံရေးကိစ္စကအဓိကဦးစားပေးဆွေးနွေးဖို့ရှိနေပါတယ်။ EU ဖွဲ့ဝင်ဖြစ်ရေးယူကရိန်းရဲ့ရှောက်ထားမှုကိုလက်ခံလိုက်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲဥရောပကောင်စီရဲ့အလက်ရဥက္ကဋ္ဌပြည်ထောင်နိုင်ငံကပြောဆိုထားပါတယ်။ယူကရိန်းဖြင့်မော်ဒိုဗာနဲ့ဂျော်ဂျီယာနိုင်ငံတွေရဲ့ဖွဲ့ဝင်ဖြစ်လျှောက်ထားချက်တွေကိုတော့ EU ခေါင်းဆောင်တွေတရားဝင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ယူကရိန်းကတော့28နိုင်ငံပါဝင်တဲ့ EU မှာအဖွဲ့ဝင်ဖြစ်အများဆုံးလက်ခံမှုတိုက်တွန်းထားပါတယ်။
တရင်ချင်းကျုပ်တွေကိုကိုအောင်လင်ဦးကပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပဲတန်လွင်အစည်းအဝေးကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လို့ရေးမှုအဖြစ်နဲ့ကတော့ကိုရဲမောင်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေအဖြစ်နဲ့ကတော့ဂျင်မီကွတ်နဲ့ဇူဘဲအချာရဲတို့ကတာဝန်ယူခဲ့ပါတယ် VOA ကိုတရှိနာတော်တာဆင်တဲ့အတွက်မြန်မာပြည်သူဒေသအပေါင်းကိုကျေးဇူးထူးတင်ပါတယ်ကျွန်တော်တို့ရဲ့တန်လွင့်အစည်းအဝေးကိုလည်းဒီမှာဒီမဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ကတော့အစည်းအဝေးမူဆောင်မှုကြော်ပါခင်ဗျာ
This program has come to you from the Voice of America, Washington.